Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာ2020ပြည်နှစ်ဇူလိုင်လ3ရက်ဗုဒ္ဓဦးလေးညပဲ VOA စီစဉ်မျိုးကို Washington DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီ COVID-19 ရေပေါ်အခြေအနေကြောင့် VOA စီစဉ်မျိုးကိုလည်းယာစီအားဖြင့်ပုံစံပြောင်းလဲထုတ်လွှင့်နေတာဖြစ်ပြီးဒီကနေ့ညပဲထိတန်းသတင်းတွေကိုညလောင်နဲ့အတူကျွန်တော်ကြော်သိပ်တို့ပြသွားပါပါအမေရိကန်ပြည်ထောင်စုမှာအင်္ဂါနေ့ကကိုရိုနာဗိုင်းရပ်စ်ပိုးနောက်ထပ်ကူးစက်သူအရေအတွက်4,900ရှိခဲ့တာကြောင့်ယောဂဘူစပြီးပြန့်နှံ့ကူးစက်ကလေးကဆိုရင်တရက်အတွင်းယောဂဘူကူးစက်သူအရေအတွက်ထပ်ပြီးစံချိန်တင်သွားပါတယ်။လက်ရှိယောဂဘူကူးစက်မှုအရေအတွက်ကိုမထိန်းချုပ်နိုင်ဘူးဆိုရင်တော့တရက်ကိုကူးစက်သူအရေအတွက်2ဆကျော်တိုးပြီး3,000ကျော်အထိရှိလာနိုင်တယ်လို့ကူးစက်ယောဂဆိုင်ရာအမေရိကန်ထိပ်တန်းတာဝန်ရှိသူဒေါက်တာအန်ထိုနီဖောက်ချီကလည်းအင်္ဂါနေ့အထက်လွှတ်တော်ကျန်းမာပွဲတစ်ခုအတွင်းသတိပေးပြောဆိုသွားပါတယ်
။ We can't just focus on those areas that are having the surge. It puts the entire country at risk. We are now having
ဒေါက်တာဘူကူဆမ်မူတူလာနေတဲ့ဒေသတွေကိုပဲအာရုံစိုက်နေလို့မရပါဘူး။တနင်္ဂနွေလုံးအတွက်အန်ဒရယ်ရှိနေတာပါ။လက်ရှိမှာတရက်ကိုနောက်ထပ်ယောဂဘူကူဆမ်မူအရေအတွက်4,000ကျော်ရှိနေပါပြီ။ဒါကိုမထိန်းချုပ်နိုင်ဘူးဆိုရင်တော့တရက်ကိုကူးဆက်သူ3,000အထိရောက်သွားမယ်ဆိုရင်ကျွန်တော်အံ့ဩမှာမဟုတ်ပါဘူး။ဒါကြောင့်ကျွန်တော်အနေနဲ့သိတ်ကိုစိုးရိမ်မိပါတယ်လို့အတက်လွတ်တော်ကော်မတီတရက်ရှိဂျာနာဘွဲအတွင်ဒေါက်တာဖောက်ချီကပြောတော်တာပါ။COVID-19 ရောဂါကိုကာကွယ်ဖို့စိတ်ချရတဲ့ကာကွယ်ဆေးတမျိုးမျိုးသိမကြခင်ကာလအတွင်းရလာမဲ့အာမခံချက်အခိုင်အမာမရှိသေးဘူးလို့လည်းဒေါက်တာဖောက်ချီကသတိပေးပါတယ်။ကမ္ဘာတဝန်းကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုအခြေအနေကိုစစ်တမ်းကောက်ယူထုတ်ပြန်ပေးနေတဲ့ Johns Hopkins တက္ကသိုလ်ရဲ့နောက်ဆုံးကိန်းဂဏန်းတွေအရအမေရိကန်မှာရောဂါပိုးကူးစက်သူအရေအတွက်2,600,000ကျော်ရှိပြီဖြစ်ပြီးသေဆုံးသူက3,200,000ကျော်သွားပါပြီ။ဒီကမ္ဘာလုံးအနေနဲ့ဆိုရင်တော့COVID-19 ရောဂါကူးစက်သူပေါင်း10,000,000နီးပါးရှိနေပြီဖြစ်ပြီးသေဆုံးသူပေါင်းက9,100,000ကျော်သွားပြီဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကြောင့်ပြည်ပခီးသွောဝင်ရောက်ခွင့်ပိတ်ပင်ထားတဲ့ဥရောပသမဂ္ဂ EU ကဒီကနေ့ကစလို့ကမ္ဘာလယ်ခီးသည်တွေဝင်ရောက်ခွင့်ပြန်ပြီးခွင့်ပြုတော့မှာဖြစ်ပေမဲ့အဲ့ဒီအထက်မှာအမေရိကန်နိုင်ငံသားတွေတော့မပါသေးပါဘူး။ EU ဖွဲ့ဝင်နိုင်ငံတွေအင်္ဂါနေ့ကမဲခွဲဆုံးဖြတ်လိုက်တဲ့ဝင်ရောက်ခွင့်ပြုမဲ့နိုင်ငံတွေထဲမှာဩစတြေးလျ၊ကနေဒါ၊ဂျပန်နဲ့မော်ရိုကိုနိုင်ငံတွေပါဝင်ပြီးလောလောဆယ်ဝင်ခွင့်မပြုသေးတဲ့နိုင်ငံတွေစီးရင်ထဲမှာတော့အမေရိကန်နဲ့အတူရုရှားနဲ့ဘရာဇီးလ်တို့ပါဝင်ပါတယ်။ COVID-19 ကာယရောဂါပြီးအပြစ်ထန်ဆုံးခံစားခဲ့ရတဲ့အထူးသဖြင့်ဥရောပတောင်ပိုင်းဒေသနိုင်ငံတွေအပါအဝင် EU ဖွဲ့ဝင်နိုင်ငံတွေမှာခီးသွွားလုပ်ငန်းပြန်ကောင်းလာစီဖို့ယူရပြီးတော့အပန်းပြေခီးပဲဖြစ်ဖြစ်စီးပွားရေးရပဲဖြစ်ဖြစ် EU နိုင်ငံတွေစီဝင်ရောက်ခွင့်ပြန်ဖွင့်ပေးတာဖြစ်ပါတယ်။တရုတ်ခီးသွွားတွေနဲ့ပတ်သက်လို့တော့ EU နိုင်ငံတွေကခီးသွွားတွေကိုတရုတ်နိုင်ငံကဝင်ခွင့်ပြုမယ်ဆိုရင်တရုတ်နိုင်ငံကခီးသွွားတွေကိုလည်း EU ကဝင်ခွင့်ပြုမယ်ဆိုတဲ့ကန့်သတ်ချက်နဲ့တရုတ်ကိုထည့်သွင်းထားပါတယ်။အခု EU ကပြည်ဝင်ခွင့်ပြန်ဖွင့်ပေးလိုက်တဲ့နိုင်ငံ14နိုင်ငံကဝင်လာသူတွေပေါ်တန်းဆိုင်ရာ EU ဖွဲ့ဝင်နိုင်ငံတည်တည်အနေနဲ့ကန့်သတ်ချက်တွေကိုလိုအပ်သလိုချမှတ်လုံဆောင်နိုင်မှာဖြစ်ပေမဲ့ဒီစီရင်ထဲမှာမပါတဲ့တခြားနိုင်ငံတွေကခီးသွွားတွေကိုတော့ပြည်ဝင်ခွင့်လုံးဝမပေးဖို့ကန့်သတ်ထားပါတယ်။မြန်မာအိန္ဒိယထိုင်းနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကြောင့်ပိတ်ထားခဲ့တဲ့ကျောင်းတွေအဖျော်ရမကာစားတောက်ဆိုင်နဲ့အနှိမ့်ခန်းတွေလိုယောဂဘူကူးစက်မှုအန္တရာယ်မြင့်မားတဲ့ဖျော်ဖြေရေးနေရာတွေပြန်ဖွင့်ဝင်ပြုထားပြီးဖြစ်ပါတယ်။ပြန်ဖွင့်ဝင်ပြုထားတဲ့နေရာဌာနတွေအနေနဲ့လူတစ်ယောက်နဲ့တစ်ယောက်ခောက်ခေါ်ခွာနေရမယ့်စည်းကမ်းသတ်မှတ်ချက်တွေကိုတော့ဆက်ပြီးလိုက်နာလုပ်ဆောင်ကြရမှာဖြစ်ပါတယ်။ဒီတွင်မှာပိုးပြီးဖြေလျှော့ပေးထားသလိုပြည်ပခီးသွွားတွေကိုလည်းကန့်သတ်ချက်နဲ့ထိုင်းနိုင်ငံတွင်ဝင်ရောက်ခွင့်ပြုထားပြီးဖြစ်ပါတယ်။ထိုင်းနိုင်ငံတွင်မှာမိသားစုရှိသူတွေဒါမှမဟုတ်စီးပွားရေးလုပ်ငန်းပိုင်းအဆက်ဆက်ရှိသူတွေစတဲ့သတ်မှတ်ချက်တွေနဲ့ကန့်ညီသူနိုင်ငံသားသာတစ်နေ့ကိုအယောက်200ဝင်ခွင့်ပြုထားပြီးဝင်လာသူတွေအနေနဲ့တီးခြားခွဲနေထိုင်ရမယ့်သတ်မှတ်အဆင့်အမျိုးမျိုးကိုတော့လိုက်နာလုပ်ဆောင်ကြရမှာပါ။ထိုင်းနိုင်ငံမှာကိုဗစ် -19 ရောဂါကူးစက်သူပေါင်း3,100ကျော်ရှိပြီးသေဆုံးသူ60နီးပါးရှိပါတယ်။မြန်မာနိုင်ငံမှာတော့ချမှတ်ထားတဲ့ကန့်သတ်ချက်တွေကိုဇူလိုင်လ15ရက်နေ့အထိရပ်တိုးမြှင့်သတ်မှတ်ထားသလိုပြည်ပခီးတဲ့ဝင်ရောက်ခွင့်ပိတ်ပင်တာကိုလည်းဇူလိုင်လ31ရက်နေ့အထိတိုးမြှင့်ထားပါတယ်။ဒီကနေ့မနက် 8:00 အချိန်ကျန်းမာရေးနဲ့အကစားဝန်ကြီးဌာနရဲ့ထုတ်ပြန်ချက်အရဇွန်လ30ရက်နေ့မှာစစ်ဆေးခဲ့တဲ့ဒုတိယတုတ်ဓာတ်ခွဲနမူနာ398ခုထဲမှာနောက်ထပ်ရောဂါပိုးကူးစက်သူမတွေ့ခဲ့ရပါဘူး30ရင်းနေအတွက်စုစုပေါင်းစစ်ဆေးခဲ့တဲ့ဓာတ်ခွဲနမူနာအရေအတွက် 2,000 ကျော်မှာရောဂါပိုးကူးစက်သူထပ်မတွေ့ရတာကြောင့်လက်ရှိအချိန်ထိရောဂါပိုးကူးစက်ကြောင့်အတည်ပြုထားသူအရေအတွက် 299 ဦးမှာပဲဆက်ရှိနေပါတယ်စုစုပေါင်းသေဆုံးသူကတော့6ဦးရှိထားပါတယ်အမေရိကန်ပြည်ထောင်စုမှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်သူအရေအတွက်ပိုတိုးလာနေပြီမယ်လေဒီကနေ့ကမ္ဘာအဆုရှေယာစီအများစုအတက်ပြခဲ့ပါတယ် တရုတ်နိုင်ငံရှန်ဟိုင်းအစုရှယ်ယာဈေးက 1.300 ဂိုင်နှုန်း၊ Australia S&P ASX အစုရှယ်ယာဈေးက 3.600 ဂိုင်နှုန်းနဲ့ Taiwan TSEC အစုရှယ်ယာဈေးက 3.800 ဂိုင်နှုန်းအတိအသီးဈေးတက်ခဲ့ပါတယ်။ American Wall Street အစုရှယ်ယာဈေးကွက်မှာအတွေ့အကြုံအစုရှယ်ယာဈေးသုံးခုစလုံးအင်္ဂါနေ့ကတက်ဈေးနဲ့ပိတ်သွားခဲ့ပေမဲ့ဒီကနေ့ကြိုယောင်းကြိုဝယ်ဈေးကွက်တွေမှာတော့အကျဘက်ကိုပြနေပါတယ်ခင်ဗျာ
။ဘီယူအမေရိကန်ဗန်ညာဘက်မြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီအထိတိုင်းဒိုမီတာ31 kHz 9833ညာတိုင်းဒိုမီတာ32 kHz 9303ညာတိုင်းဒိုမီတာ57kilohertz 9885တို့ဖြင့်စနေတနင်္ဂနွေမှာ5မီတာ190 kilohertz 1905တို့ကနေထုတ်လွှင့်ပေးနေပါရဲ့ရှင
်မင်္ဂလာညချမ်းပါရှင်ဒီကနေ့ညပတ်သတင်းတွေကိုတော့ကျွန်မနိုင်ငံဆက်ပြီးတော့အတင်ပြတော့မှာပါအာဖဂန်နစ္စတန်နိုင်ငံထဲမှာတပ်ဆွဲထားတဲ့အမေရိကန်တပ်သားတွေကိုတုတ်တင်နိုင်ရေးရုရှားနိုင်ငံကတာလီဘန်ကိုစုမွေကန်လာနေဆိုတဲ့သတင်းပေါက်ကြားခဲ့တဲ့အပေါ်ထောက်လှမ်းရေးတာဝန်ရှိသူတွေကိုသမ္မတအိမ်ပြည်တော်ကပြစ်တင်ပြောဆိုနေပါတယ်
This report makes it more difficult to come to a consensus.
ဒီတဲ့အစ်မဟုတ်မဟုတ်အတီးပြုတ်နိုင်ဖို့လုပ်နေတာတွေဟာဒီပေါက်ကြားမှုကြောင့်ထိခိုက်ရတယ်လို့အင်ဂျီရောပြောခွင့်ရသူခက်လေးမကနနီကသတင်းထောက်တွေကိုအင်္ဂါနေ့မှာပြောဆိုခဲ့တာပါ။ဒီတဲ့င်းကိုအမေရိကန်ထောက်လှမ်းရေးအတိုင်းအဝန်းကအပြည့်အဝအတီးမပြုတ်ရသေးတဲ့အတွက်သမ္မတဒေါ်နယ်ထရမ့်စီမတင်ပြရသေးတာကိုကာကွယ်ပြောဆိုခဲ့တဲ့အင်ဂျီရောပြောခွင့်ရသူကသတင်းပေါက်ကြားမှုကိုတော့စောင့်ထိုင်မှုမရှိတဲ့ထောက်လှမ်းရေးအရာရှိတွေကြောင့်အမေရိကန်သက်သားတွေအသက်အန္တရာယ်ဆိုရင်နေရပြီးဆိုပြီးတော့ပြစ်တင်ပြောဆိုခဲ့တာပါ။ဒီသတင်းကိုဖော်ထုတ်ရေးသားခဲ့တဲ့ The New York Times သတင်းစာကြီးကိုလည်းဒီသတင်းဖော်ပြလိုက်ခြင်းအပြင်ဘာအကျိုးမှဖြစ်မလာဘူးလို့ဝေဖန်ပြောဆိုခဲ့တာပါ။ရုရှားစစ်ထောက်လိုင်းရေးကထိန်းချုပ်ထားတဲ့ငွေစင်တစ်ခုစီကငွေအများအပြားတာလီဘန်နဲ့ဆက်ဆက်နေတဲ့နေရာတစ်ခုစီလွှဲပြောင်းပေးပို့ခဲ့တာကိုအမေရိကန်ကကြားပြရရှိခဲ့တယ်လို့လည်းထောက်လိုင်းရေးနဲ့အနီးဆက်တဲ့သတင်းရင်းမြစ်ကိုကိုးကားပြီးတော့ The New York Times သတင်းစာကြီးကအင်္ဂါနေ့မှဖော်ပြခဲ့ပါတယ်သမ္မတထရမ့်စီထောက်လှမ်းရေးကနိုင်စင်တင်ပြတဲ့အချင်းချုပ်ထိပ်တန်းအစီရင်ခံစာမှာရုရှားရဲ့စုငွေအစီအစဉ်ကိုဖေဖော်ဝါရီလကတည်းကထည့်တွင်ခဲ့တာကိုလည်း The New York Times နဲ့ CNN သတင်းတွေကအသီးသီးဖော်ပြခဲ့ကြတာပါ။ဒီနေ့အစောပိုင်းကတည်းကဒီသတင်းတွေကိုသမ္မတထရမ့်စီရေးသားတင်ပြပြီးသားဖြစ်တယ်လို့လည်းတခြားသတင်းတွေကဖော်ပြနေကြတာဖြစ်ပါတယ်။နိုဝင်ဘာမှာကျင်းပမယ့်အမေရိကန်သမ္မတရွေးကောက်ပွဲမတိုင်ခင်အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်းတို့နောက်တစ်ကြိမ်တွေ့ဆုံနိုင်မယ်လို့မျှော်လင့်နေတဲ့အကြောင်းတောင်ကိုရီးယားသမ္မတမွန်ဂျေအင်းကပြောလိုက်ပါတယ်။သမ္မတမွန်ရဲ့မြစ်တာရက်ခန့်ချက်ကိုသမ္မတအင်ဂျီရိုစီလက်သလုံးပေးပို့ထားပါတယ်လို့လည်းတောင်ကိုရီးယားတာဝန်ရှိသူတို့ကဒီကနေ့ပြောပါတယ်။သမ္မတမွန်ဂျေအင်းရဲ့အနေအထားကိုအမေရိကန်ဘက်ကနားလည်သဘောပေါက်တဲ့အတွက်ဒီကိစ္စကိုကင်တွယ်ဆောင်ရွက်နေတယ်လို့လည်းအဲ့ဒီအရာရှိကပြောပါတယ်။သမ္မတမွန်ဂျေအင်းနဲ့ဥရောပသမ္မတ EU တာဝန်ရှိသူတွေကြားအင်္ဂါနေ့ကပြောဆိုဆွေးနွေးတာမှာတောင်ကိုရီးယားသမ္မတရဲ့မှတ်ချက်စကားထွက်ပေါ်လာတာပါ။အင်ဂျီရောဖက်ကတော့သမ္မတမွန်ဂျေအင်းရဲ့ပြောဆိုချက်နဲ့ပတ်သက်ပြီးတော့ဘလို့မှချက်မျိုးမှထွက်မလာသေးပါဘူးအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနဒုဝန်ကြီးစတီဗ်ဘီဂန်ကတော့ကိုရိုနာဗိုင်းရပ်စ်ကရောဂါကြောင့်နိုဝင်ဘာရွေးကောက်ပွဲမတိုင်ခင်သမ္မတထရမ့်နဲ့မစ္စတာကင်တို့ရဲ့ထိုက်တီးတွေ့ဆုံပွဲဖြစ်နိုင်မယ့်ပုံမရှိဘူးလို့ဒီသတင်းမှထဲမှာပြောဆိုထားပါတယ်ဂျာမန်မာရှယ်ဖန်သုတေသနအဖွဲ့ရဲ့အွန်လိုင်းရှင်နယ်ပွဲမှာမစ္စတာဘီဂန်ကအဲဒီလိုပြောဆိုခဲ့တာပါအမေရိကန်ရဲ့ရည်မှန်းချက်ဟာမြောက်ကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার လုံးဝကင်းစင်ရေးဖြစ်တဲ့အတွက်မြောက်ကိုရီးယားနဲ့ဆက်ဆံရေးတကားကိုတော့ဆက်ဖွင့်ထားပါတယ်လို့လည်းမြောက်ကိုရီးယားညှိနှိုင်းရေးမှူးအဖွဲ့ကောင်ဆောင်လည်းဖြစ်တဲ့မစ္စတာဘီဂန်ကပြောဆိုခဲ့တာဖြစ်ပါတယ်။တရုတ်အစိုးရကလက်တလောအတည်ပြုလိုက်တဲ့ဟောင်ကောင်အမျိုးသားလုံခြုံရေးဥပဒေအရလူနှစ်ဦးထက်မနည်းကိုဟောင်ကောင်ရဲတပ်ကပုဒ်ထုံးနေမှာပထမဆုံးဖမ်းဆီးလိုက်ပါတယ်။တဦးကဟောင်ကောင်လွတ်လပ်ရေးအလံကန်ပြီးတော့နောက်တဦးကတော့ပရိသတ်အလံမုံကန်ပြီးဟောင်ကောင်လွတ်လပ်ရေးကိုတောင်းဆိုခဲ့တာပါ Causeway Bay ဈေးဝယ်စင်တာမှာစုယုံနေကြတဲ့လူအုပ်ကြီးကိုဥပဒေကျူးလွန်ရာရောက်နိုင်တယ်ဆိုပြီးတော့ရဲတို့ကအကြိမ်ကြိမ်တတိပေးပြီးမှအခုလိုဖမ်းဆီးခဲ့တာလို့ဟောင်ကောင်ရဲဌာနရဲ့ Twitter စာမျက်နှာမှာဖော်ပြထားပါတယ်မနေ့အင်္ဂါနေ့ကပဲအတီးပြုတ်လိုက်တဲ့ဟောင်ကောင်အမျိုးသားလုံခြုံရေးဥပဒေအရခွဲထွက်ရေးလှူလာတဲ့လှုပ်ရှားမှုအလုံးကိုထောင်ဒဏ်ပြစ်ဒဏ်ပေးနိုင်တာဖြစ်ပါတယ်ပရတင်အလံဖော်ပြထားတဲ့ဆိုင်မုတ်ကိုင်းပြီးတော့လွတ်လပ်ရေးတောင်းဆိုတဲ့အမျိုးသမီးတယောက်ကိုလည်းနောက်ပိုင်းမှာထပ်ပြီးတော့ဖမ်းဆီးခဲ့ပါတယ်။ဒီဖြစ်ရပ်နဲ့ပတ်သက်ပြီးတော့အသေးစိတ်အချက်အလက်တွေတော့မသိရသေးပါဘူး။ဟောင်ကောင်ရဲဌာနရဲ့ Facebook စာမျက်နှာမှာတော့တရားမဝင်လူစုလူဝဲလုပ်တာအမျိုးသားလုံခြုံရေးဥပဒေချိုးဖောက်တာစတဲ့ပြစ်မှုတွေနဲ့လူ90ထက်မနည်းကိုဖမ်းဆီးထားတယ်လို့ဖော်ပြထားပါတယ်။ဒီဥပဒေသစ်ဟာမနစ်ကပေါ်ပေါက်ခဲ့တဲ့ဟောင်ကောင်ဒီမိုကရေစီရေးဆန္ဒပြပွဲနဲ့ပတ်သက်တဲ့လှုပ်ရှားမှုတချို့ကိုတိုက်ရိုက်ရည်ရွယ်ပုံလည်းရပါတယ်။ဟောင်ကောင်အုပ်ချုပ်ရေးမှူးကယ်ရီလမ်ကတော့ဟောင်ကောင်တည်ငြိမ်ရေးအတွက်ဆိုပြီးအမျိုးသားလုံခြုံရေးဥပဒေသစ်ကိုနှစ်ပတ်လည်အခမ်းအနားမိန့်ခွန်းမှာအခိုင်အမာထောက်ခံပြောဆိုသွားပါတယ် တရုတ်နိုင်ငံထက်ကအမေရိကန်သတင်းမီဒီယာလုံငန်းတချို့တရုတ်နိုင်ငံနဲ့ဘယ်လိုလှုပ်ရှားဆောင်ရွက်နေသလဲဆိုတဲ့သတင်းအချက်အလက်တွေတောင်းဆိုထားတယ်လို့တရုတ်နိုင်ငံခြားရေးဌာနကပုံထုတ်နေမှာပြောပါတယ် AP National Public Radio CBS နဲ့ United Press International သတင်းအေဂျင်စီတို့ရဲ့လုံငန်းဆောင်ရွက်ချက်တွေကို9ရက်အတွင်းရေးသားတင်ပြဖို့အကြောင်းကြားထားတယ်လို့နိုင်ငံခြားရေးဌာနပြောခွင့်ရသူရှိုလီရန်ကပြောဆိုခဲ့တာပါတရုတ်အစိုးရအဘော်ရေဖော်ပြနေတဲ့ The Global Times သတင်းစာအက်ဒီတာချုပ်ကလည်းတရုတ်သတင်းဌာနတွေကိုအမေရိကန်အစိုးရကဆက်ဆံတယ်လို့မျိုးတရုတ်နိုင်ငံထဲကအမေရိကန်သတင်းဌာနတွေကိုလည်းတရုတ်အစိုးရကအလားတူတုံ့ပြန်ဆောင်ရွက်မယ်လို့ပုတ်ထုံးနဲ့အစောပိုင်းမှာ Twitter မှာရေးသားခဲ့တာပါအမေရိကန်မှာလုပ်ကိုင်နေတဲ့နောက်ထပ်တရုတ်သတင်းဌာန၄ခုကိုပြည်ပတန်ယုံတွေလိုမျိုးသဘောထားကင်တွယ်သွားမယ်လို့အမေရိကန်အစိုးရကကျွန်းလာထဲမှာပြောဆိုထားတာပါကိုရိုနာဗိုင်းရပ်စ်ကရောဂါကြောင့်ရောတခြားအရေးကိစ္စရပ်တွေကြောင့်မှတရုတ်နဲ့အမေရိကန်ကြားတင်းမာမှုတွေတိုးလာနေပြီးတော့အပြန်အလှန်လက်တုံ့ပြန်ဆောင်ရွက်မှုတွေထဲသတင်းထောက်တွေကြားကပါဝင်ပတ်သက်နေရတာလည်းဖြစ်ပါတယ်ဒီကနေ့ညအတွက်ထိတ်တန့်ရသတင်းတွေကတော့ဒီလောက်ပါပဲရှင်အခုတော့ပြည်ရင်းကသတင်းပေးပို့ချက်တွေနဲ့အတူအပတ်စဉ်တင်ဆက်နေကြကဏ္ဍတွေကိုဆက်တိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်
ရခိုင်ပြည်နယ်ကြောက်ဖြူမြို့နယ်မှာတမတော်စစ်ရင်တန်းမိုင်းဆွဲတိုက်ခိုက်ခံရလို့ပြည်ကမှုတွေဖြစ်ပွားခဲ့ပြီးဒေသခံတွေဖမ်းဆီးခံရတွေရှိနေတယ်လို့ဖက်ပြေးတိန့်ဆောင်ရတဲ့အခြေအနေကိုတင်ဆက်ပေးချင်ပါတယ်ကျွန်တော်နိုင်ကိုအိမ်ပါကြောက်ဖြူမြို့နယ်စစ်သောချေးရွာနီးနယ်မြေခံတပ်ကလက်ဆောင်ငွေထုတ်တဲ့တမတော်စစ်ရင်တန်းတို့မနေ့ကမိုင်းဆွဲတိုက်ခိုက်ခံရပြီးပြည်ကမှုတွေဖြစ်ပွားခဲ့ကြောင်းတမတော်ပြောခွင့်ရဘူမှုချုပ်စော်မင်းနှုံးကဒီကနေ့ပဲ VOA ကိုအတည်ပြုပြောဆိုပါတယ
်ကြောက်ဖြူမှာရှိတဲ့ကျွန်တော်တို့ရေတပ်ကဖြစ်ပါတယ်ဗျအဲ့မှာလာစားငွေခုံယူလို့အတွက်ရင်ကန်းွားတာရှိတယ်တွားတာကိုဒီ5ရောက်လောက်ကကြောက်ဖြူပြထွက်ပြတဲ့ရွာပေါ့ရွာရနောက်တော့မိသား1500လောက်ပါဒါဆိုမုံမုံ3လုံးနဲ့ထောက်ခွဲအိုက်ခတ်ခဲ့တာရှိတယ်ဒီဘက်ကလည်းပြန်လည်းပြတ်ခတ်ခဲ့တာရှိတယ်အဲ့မှာအနောင်တစ်လောင်းရရှိတယ်အနောင်နဲ့တူဝါယာကျိုးတွေရပြီးရင်ကျွန်တော်တို့မှုအဲ့ဒါတွေရရှိခဲ့တာရှိပါတယ်
ဖိုက်ပွားဖြစ်ပွားပြီးနောက်အနီးတစ်ဝိုက်ကမတင်ကဖွဲသူတွေကိုဖမ်းဆီးထားပြီးစစ်ဆေးနေတယ်လို့လည်းဘုံမှုချုပ်စော်မင်းထွန်းကပြောပါတယ
်အဲ့ညာလေးတစ်ဝိုက်ကပဲကြားတဲ့ရကောင်ဘက်ကနေဖမ်းမိတဲ့လူတွေရှိတယ်။30ရင်းနဲ့ဖမ်းမိတဲ့လူတွေကတော့ကျွန်တော်တို့မတင်ငါဘွယ်သူတွေကတော့စစ်ဆေးနေကြတော့ရှိပါလား
။ကတ္တပြည်ကျေးရွာအုပ်ချုပ်ရေးမှူးမောင်ခင်ဦးကတော့ဖမ်းဆီးထားတဲ့သူတို့ရွာသားတွေဒီကနေ့မှပြန်လွတ်လာပြီလို့ပြောပါတယ်
။ဒီ30ရင်းနဲ့ခုနိုင်ရောက်ချင်မှပြည်ပြည်ကြကြကတော့ဖမ်းယူတော့တာကတော့7ရက်အဲ့ဒီ7ရက်ကိုဒီနေ့ပြန်ပြီးတော့လှလိုက်ပြီ။
စွန်လ30ရင်းနှစ်တုန်းကကြောက်ဖြူမြို့နယ်မှာဖြစ်ပွားခဲ့တဲ့တိုက်ခိုက်မှုဖြစ်စဉ်ကိုရခိုင်လက်နက်ကိုင်အေအေဖွဲ့ပြောခွင့်ရကိုဆက်သွယ်ခဲ့ပေမဲ့အဆက်သွယ်မရခဲ့ပါဘူးပြီးခဲ့တဲ့စွန်လ26ရက်နေ့တုန်းကလည်းနေမီရှိလေးလှုပ်ဆောင်နေတဲ့နေမီကန်တပ်ဖွဲ့ကနေမသိင်္ဂါဘွယ်ကတ္တပြည်ရွာသားတချို့ကိုဖမ်းဆီးစစ်ဆေးမှုတွေရှိနေတယ်လို့တမတော်ပြောခွင့်ရဗိုလ်မှူးချုပ်စွန်မင်းထွန်းကပြောပါတယ
်အကြီးရမတိုင်းခင်မှာလည်းတခါတပ်ကလက်ကင်းလက်နေရရှိတယ်ကတ္တပြည်ရွာနာလေးမှာမသိင်္ဂါဘွယ်ဖမ်းမိရရှိတယ်ခုနှစ်ဦးလောက်ဖမ်းမိတယ်ခုနှစ်ဦးကိုစစ်ဆေးရခါမှာတဦးကတော့အေအမာခံဖြစ်တာပေါ့သူ့ရဲ့ဖုန်းလေးကနေအေနဲ့ဆက်သွယ်မှုယူထားတဲ့တပ်လုံရှားမှုတရင်ပေးတဲ့ဟာလေးအဲ့ဒါလေးရရှိတယ်သူ့တော့စစ်ဆေးနေချက်ဖြစ်တယ်အဲအဲ့ဒီစစ်တင်ဖြစ်ပြီးနောက်ပိုင်းမှာခုနမိုင်းခေါင်တိုက်ခိုက်တာလေးဖြစ်လာတာပေါ့ဗျာ
တမရဘက်ကကတ္တပြည်ရွာသား9ဦးကိုစစ်ကြောင်းကနေဖမ်းဆီးသွားတယ်လို့ပြောဆိုပေမဲ့စွန်လ26ရက်နေ့ကရွာသားလူငယ်9ဦးကိုဓညဝတိရေသစခန်းကဖမ်းဆီးသွားခဲ့တယ်လို့ဆိုသလိုအခုသိပြန်လွတ်လာတာမရှိသေးဘူးလို့ကတ္တပြည်ကျေးရွာအုပ်ချုပ်ရေးမှူးကဆိုပါတယ်
နော်တဲ့ရှောင်းရဲ့ညနေ9:00နာရီအဲ့ဒီလူ2ယောက်ဖမ်းယူတော့တယ်လူ2ယောက်ကတော့ဓညဝတိရေသစခန်းကိုဟုတ်ပါတယ်မလွတ်သေးပါဘူး
ကြောက်ဖြူမြို့နယ်တကျွချံကျွန်းလောင်းချောင်းကျေးရွာကပစုံကန်ဆောင်အလွတ်လုကန်နေတဲ့စစ်မှုသားအုပ်သူကိုဇွန်လ24ရက်နေ့မှာအေအေဖွဲ့ကဖမ်းဆီးခေါ်ဆောင်သွားတယ်လို့တပ်မတော်ဘက်ကနေသတင်းထုတ်ပြန်ထားပါတယ်။ကြောက်ဖြူဒေသဘက်မှာဖမ်းဆီးမှုတွေပြုလုပ်နေတာကြောင့်ယာနဲ့ချီတဲ့ဒေသခံတွေမြို့သွင်းသိမ်းရှောင်နေကြရတယ်လို့ပြားသေးကျေးရွာသားဥခိုင်မောင်ဖြူကဆိုပါတယ်
။ကြောက်ဖြူကတော့ခုဒီမှာကြောက်ဖြူမှာခရိုင်ကျောင်းကျောင်းမှာရှိတယ်ပြားသေးကလည်းရှိတယ်နောက်ပြီးတော့ဓမ္မထာယာကျောင်းပုံကျောင်းပေါ့လူတွေဟို240နဲ့ပူတာ200ဆိုပေါ့လက်ရှိနောက်ဝင်အောင်
မယ်ရခိုင်ပြည်နယ်တွင်းတရက်ပိုင်းတိုက်ပွဲဖြစ်ပွားတာနည်းလာပြီးဘုံခွဲတိုက်ခိုက်မှုတွေပိုများလာတယ်လို့တပ်မတော်ဘက်ကပြောပါတယ်ရခိုင်ပြည်နယ်ရတိတ်တောင်မြို့မှာလည်းတပ်မတော်ကနေနေမီရှင်းလင်းရေးလှုပ်ဆောင်မယ်လို့ထုတ်ပြန်ပြီးနောက်ပိုင်းပြန်လည်ရုပ်သိမ်းလိုက်ပြီးဆိုပေမဲ့ဒေသခံရွာသားတွေကတော့ရတိတ်တောင်စစ်တွေဘုံရွှုံးမြို့နယ်ဘက်မှာတိမ်းရှောင်မှုတွေရှိနေသေးပါမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့တနစ်ကြော်ကြာတိုက်ပွဲဖြစ်စဉ်တွင်စစ်ရှောင်နေရတဲ့ရွာသား36000ကျော်ရှိနေပြီးဒေဆုံးသူ250ကျော်တန်ရာရသူ950ကျော်နဲ့မသိင်္ဂါလို့အဖမ်းခံရသူ900ရှိနေတယ်လို့ရခိုင်လူမှုဖွဲ့စည်းတွေကထုတ်ပြန်ထားပါတယ်လူခွေရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးကတော့ရခိုင်ပြည်နယ်မှာလက်နက်ကန်ပြည်ပခန့်တွေကြောင့်အရသားတွေထိခိုက်နစ်နာနေရတဲ့အတွက်အများဆုံးအပြစ်ခတ်ရဖို့လဲမနေ့တုန်းကတိုက်တွန်းထားပါတယ် ကျွန်တော်နိုင်ကွင်းအိမ် VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားပါတယ
်။ရခိုင်ပြည်နယ်မှာဖြစ်နေတဲ့တိုက်ပွဲတွေကြောင့်နောက်ထပ်ထွက်ပြေးလာကြတဲ့ဒုက္ခသည်တွေအတွက်ကျန်းမာရေးနဲ့ပတ်သက်တဲ့အစီအမံတွေအားနည်းနေတာကြောင့်စိုးရိမ်နေကြတဲ့အကြောင်းကိုပြောပြချင်ပါတယ်။ကျွန်မအင်တနာထွန်းပါ။တိုက်ပွဲတွေကြောင့်ဒေသခံထောင်ပေါင်းချီထွက်ပြေးနေကြတဲ့ရခိုင်ပြည်နယ်မှာစားရေးတောက်ရေးနဲ့နေထိုင်စရာအခက်အခဲတွေကြုံနေရသလိုဒုက္ခသည်တွေတနေ့တခြားပိုတိုးလာနေတဲ့အတွက်ကျန်းမာရေးအတွက်စိုးရိမ်စရာဖြစ်လာနေပါတယ်။စစ်ဆောင်ဒုက္ခသည်2000နီးပါးလောက်ရှိနေတဲ့အမ်းမြို့နယ်မှာဆိုရင်လဲအစိုးရကဖွင့်ထားတဲ့ယာယီစခန်းတွေနဲ့ဘုံတို့ကြီးအကြောင်းတွေမှာခိုလုံနေသူတွေဟာအရေးပေါ်အကူအညီတွေနဲ့ကျန်းမာရေးလိုအပ်ချက်တွေနဲ့ကြုံနေရတယ်လို့အကူအညီပေးနေသူတွေကပြောပါရယ်အမ်းမြို့နယ်ပဲပဒုံဒုက္ခသည်စခန်းမှာဆိုရင်လဲနောက်ထပ်ရောက်လာတဲ့ဒုက္ခသည်100နီးပါးလောက်အတွက်နေစရာမရှိတာကြောင့်မြေပြင်ပေါ်မှာပဲယာယီနေရာချထားပေးကြရတယ်လို့စခန်းတာဝန်ခံဦးတန်းချိုကပြောပါရယ်ကိုဗစ်ကာလလည်းဖြစ်မိုးရာသီလည်းဖြစ်တဲ့အချိန်မျိုးမှာဒုက္ခသည်တွေပိုများလာတာကြောင့်ကျန်းမာရေးအတွက်စိုးရိမ်စရာဖြစ်လာနေတယ်လို့လည်းပြောပါရယ
်ကျွန်တော်တို့ကတော့စိုးရိမ်တာပေါ့အခုမိုးရာသီဖြစ်တာရဲ့နောက်လူဦးရေထူးထပ်တာရဲ့ကျွန်တော်တို့မှဆိုရှိအခုဆိုအင်ကာတွေကလည်းပဲလုံလောက်မှုအားနေတယ်ကျွန်တော်တို့ဝန်းယောဂါနောက်ပြီးတော့တူလင်တုတ်ခွေးယောဂါနောက်ဒီဒါအများဒီနေ့ဒီကျွန်တော်တို့ဒီကိုဗစ်ကိုလည်းပိုပြီးစူးရင်းနေရတာပေါ့ကျန်းမာရေးနဲ့ပတ်သက်လို့တပတ်ကိုတည်းကျင်းကျွန်တော်တို့ဆေးရုံကဆရာမတွေလာပြီးတော့ကျန်းမာရေးဆောက်ဆောင်မှုတွေလုပ်ပေးပါတယ်အခုရပ်ပိုင်မှာတော့မိုးများတာရယ်သူတို့လည်းမလဲပါလားမသိဘူးအခုရပ်ပိုင်တော့လူရေတူလာတဲ့နောက်မှာဆေးရုံကကျန်းမာရေးဆောက်ဆောင်မှုတွေလည်းရောက်မလာသေးဘူးအရင်ရက်တည်းကရောက်တယ်ဆိုကျွန်တော်တို့လည်းစိုးတော့စိုးရင်တော့လူရေများတာဒါပေမဲ့ထိတ်လို့မနိုင်တဲ့အခါကျွန်တော်တို့လည်းဒီပဲကြားသည်လုပ်နေရတာပေါ့စခန်းမှာရှိရလို့စိုးရိမ်မှုတွေရှိတယ်
လက်တလုံးမှာတော့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုအန္တရာယ်နဲ့ပတ်သက်တဲ့ကျန်းမာရေးအသိပညာပေးတာတွေလက်ကမ်းစာဆောင်ဖြန့်ဝေတာမျိုးတွေကိုတော့ကျန်းမာရေးတာဝန်ရှိသူတွေကဆောင်ရွက်နေတယ်လို့လည်းပြောပါရယ်ဒီလိုကျန်းမာရေးအတွက်ကြိုတင်ကာကွယ်ဖို့ကြိုးပမ်းနေပေမဲ့လည်းဒုက္ခသည်တွေများလာနေတာနဲ့အများအခက်အခဲတွေလည်းရှိနေတယ်လို့ရခိုင်ပြည်နယ်ပြည်သူ့ကျန်းမာရေးဦးစီးဌာနကဒေါက်တာစိုးဝင်းပိုင်ကပြောပါရယ
်ဆရာတို့ကတော့စစ်ပေးဆောင်စကန်တစ်ခုဖြစ်လာတယ်ဆိုရင်သက်ဆိုင်ရာမြို့နယ်မှာရှိတဲ့မြို့နယ်ကျန်းမာရေးဦးစီးဌာနမှတွေကအဲ့ဒီမြို့နယ်မှာရှိတဲ့သက်ဆိုင်ရာအာဏာပိုင်တွေပေါ့အထွေထွေအချိုးကြီးတို့တခြားရဲတို့မိသက်တို့အဲ့လိုမျိုးတွေနဲ့ပူးပေါင်းပြီးတော့ကျန်းမာရေးဆောင်ရွက်မှုလုပ်ငန်းမှာတော့ပါဝင်ဆောင်ရွက်ပေးတယ်ပေါ့ကွလူတွေတအားများတဲ့နေရာလူနေရာလည်းမရှိတဲ့နေရာမှာတော့ဆရာတို့ကတယောက်နဲ့တယောက်ဝိုးကွက်ကွက်နေရမယ်လို့ဆရာတို့ကျန်းမာရေးအသိပညာပေးပေမဲ့အနေအထားအရသူတို့မနေနိုင်ဘူးပေါ့နော်ဒါကြီးတော့ဆရာတို့ဆောင်လွှဲနိုင်မဲ့ကြုံတွေ့နေရတဲ့နေရာတွေလည်းရှိကောင်းရှိမှာပေါ့အဲ့တော့ဆရာတို့ကတော့ကျမဒီပညာပေးတဲ့လုပ်ငန်းတို့เนาะနေမကောင်းရင်ဟိုတပတ်မှာ2ချိန်အနည်းဆုံး2ချိန်ပေါ့2ချိန်တော့ကျမစီကံဖွင့်ပေးတာတို့ရောဂါတန်တရားရှိတဲ့လူတွေဆိုရင်ဆော့ဆော့ပြစီစိတ်ုံစီကံပို့တာတို့ဒီလောက်လုပ်ပေးနေတာပေါ့เนาะ
ရခိုင်ပြည်နယ်မှာတိုက်ပွဲတွေပြင်းထန်နေတာကြောင့်ဒေသခံတွေစားနပ်ရိက္ခာပြက်လက်မှုနဲ့အိုးအိမ်ဆွန့်ခွာရတဲ့အခြေအနေတွေပိုဆိုးလာမှာကိုစိုးရိမ်ပူပန်ကြောင်းနဲ့အရေးပေါ်အကူအညီတွေပေးနိုင်အောင်ခွင့်ပြုဖို့လည်းနိုင်ငံတကာလူသားချင်းစာနာမှုအကူအညီပေးရေးအဖွဲ့20ကမနေ့တုန်းကပဲပူးတွေးကြေညာချက်တစ်စောင်ကိုထုတ်ပြန်တိုက်တွန်းခဲ့ပါတယ်။လူ့အခွင့်အရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးကလည်းရခိုင်နဲ့ချင်းပြည်နယ်တွေမှာတိုက်ပွဲတွေကြောင့်ဒေသခံတွေထိခိုက်ဒေကျမှုတွေနဲ့အိုးအိမ်ဆွန့်ခွာရတဲ့အခြေအနေတွေကြုံနေရတာကြောင့်အမြန်ဆုံးအပြစ်ခတ်ရက်စဲဖို့နဲ့တပ်မတော်ရဲ့နယ်မြေရှင်းလင်းရေးစစ်ဆင်ရေးတွေအဆုံးသတ်ဖို့ကိုမနေ့တုန်းကပဲဆွစ်ဇာလန်နိုင်ငံဂျနီဗာမြို့ကလူ့အခွင့်အရေးကောင်စီညီလာခံမှာတိုက်တွန်းထားပါတယ်ရှင်။ကျွန်မအိမ်တနာထွန်းမှရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်။
ကိုဗစ်ကရောဂါကာလပြည်ဝင်ဝင်ပိတ်ထားခြင်းပြည်ပရောက်မြန်မာနိုင်ငံသားတွေကိုကယ်ဆယ်ရေးဒေသနဲ့ပြန်လည်ခေါ်ယူနေတာအခုဇူလိုင်လပထမပတ်ကစပြီးတပတ်ကိုလူဦးရေ900ဝန်းကျင်ပြန်လည်ခေါ်ယူသွားဖို့စီစဉ်နေတဲ့အကြောင်းကိုပြောပြသွားပါမယ်ကျွန်မကတော့စုစုပါနိုင်ငံတကာခီးသည်တင်လေရင်ပြန်သန်းမှုယာယီရဆိုင်ထားလို့ပြည်ပမှာပိတ်မိနေတဲ့မြန်မာနိုင်ငံသားတွေကိုပြန်လည်ခေါ်ဆောင်နိုင်ရေးကိုဗစ်ဗဟိုကော်မတီရဲ့လမ်းညွှန်ချက်နဲ့အညီဆောင်ရွက်နေတယ်လို့ကောင်စီရေးရနဲ့ဥပဒေရေးရဦးစီးဌာနကညွှန်ကြားရေးမှူးဦးအောင်ကျော်စံက VOE ကိုပြောပါတယ
်။ကျွန်တော်တို့ကကိုဗစ်ဗဟိုကော်မတီရဲ့စံသက်ချက်ခွင့်ပြုချက်ရှိနေတော့ခက်ခဲတဲ့မြန်မာနိုင်ငံသားပြည်ပနဲ့ခေါ်ရမှာတပတ်ခေါ်ရရတော့900တဲ့မကျော်လေးနည်းနည်းစီစဉ်ခိုင်းတာတော့ရှိနေပါလား။အဲတော့ကျွန်တော်တို့ကဒီဇူလိုင်ဖတ်စရီကနေစပြီးတော့ကျွန်တော်တပတ်နဲ့ခေါ်ရရတော့ကျွန်တော်900ဝန်းကျင်လောက်နဲ့ကျွန်တော်တို့ဖြတ်ပြီးတော့ခေါ်ဖို့ arrangement လုပ်သွားဖို့ရှိနေပါလား။
COVID-19 ကာကွယ်ထိန်းချုပ်ကူတာရေးအမျိုးသားအစဉ်ဗဟိုကော်မတီရဲ့လမ်းညွှန်ချက်နဲ့အညီနိုင်ငံခြားရေးဝန်ကြီးဌာနကသက်ဆိုင်ရာမြန်မာတန်ယုံတွေအပါအဝင်ဝန်ကြီးဌာနတွေနဲ့ပူးပေါင်းပြီးမြန်မာနိုင်ငံသား6000ကျော်ကို ပြန်လည်ခေါ်ဆောင်ခဲ့ပြီးဖြစ်တယ်လို့ဦးအောင်ကျော်စံကဆက်ပြောပါတယ်
။အဓိကတော့ကျွန်တော်တို့ကတော့ကိုမြန်မာနိုင်ငံသားမြန်မာမှာဒုက္ခရောက်နေတဲ့အခက်အခဲကြုံနေတဲ့မြန်မာနိုင်ငံသားအမှန်တရားကိုမြန်မာနိုင်ငံပြန်လာတဲ့ဆန္ဒကိုအဓိကဖြစ်နိုင်တဲ့အနေအထားပေါ်မှာမူတည်ပေါ်ကျွန်တော်ကစားရေးနေနေနဲ့ပြန်ခေါ်နေတာပါ။ကိုလည်းအရေးအတွက်ကိန်းကလန်းပြေကြတယ်ဆိုကျွန်တော်မနေပါဘူး
။ပြည်ပနိုင်ငံအသီးသီးမှာရှိနေတဲ့မြန်မာနိုင်ငံသားတွေကိုကယ်ဆယ်ရေးနဲ့အထူးလေရင်စီစဉ်ပြီးပြန်လည်ခေါ်ဆောင်နေပေမဲ့လည်းအဲ့ဒီအစီအစဉ်တွေမှာမပါလိုက်ရပဲချန်နေခဲ့သူတွေလည်းရှိပါတယ်။ကစားရေးလေရင်နဲ့ဂျပန်ရောက်မြန်မာတွေကိုဒုတိယအထုပ်ပြန်လဲခေါ်ဆောင်ပြီးပေမဲ့ကျန်ရှိနေသေးတဲ့မြန်မာတွေရဲ့တောင်းဆိုမှုကြောင့်တတိယအကြိမ်ကစားရေးလေရင်ကိုလည်းစီစဉ်ပေးနိုင်မှုညှိနှိုင်းဆောင်ရွက်နေတယ်လို့တိုကျိုမြန်မာတန်ယုံကထုတ်ပြန်ထားပါတယ်။ကိုဗစ်ကြောင့်စိတ်ယုံအလုပ်ရန်နာထားရပြီးအင်္ဂလကနဲ့စားစရိတ်တွေကြောင့်အခက်အခဲရှိနေပြီးမြန်မာပြည်ကိုပြန်နိုင်မှုကြိုးစားနေတဲ့ကိုအောင်ထက်ဦးကလည်းသူ့ရဲ့အခက်အခဲတွေကိုအခုလိုပြောထားပါတယ်
။တတိယအထုပ်ဆင်းပေးပြီးတော့တန်ယုံမှာဆင်းပါပြီးနာမည်ဆင်းပါပြီးတော့လက်မှတ်ဖြတ်တော့လက်မှတ်ကအရင်8000ကျော်ကနေ7000ကျော်ဖြစ်သွားလို့ကျွန်တော်တို့ငွေကအဆင်မပြေတော့မလိုက်လည်ရပဲနဲ့ကြံခဲ့ရတာက
တကယ်နာမည်ပါပြီးလက်မှတ်ရှိတဲ့လူတွေလည်းမလိုက်ရပဲနဲ့ကြံခဲ့တာလည်းရှိတယ်လေသူတို့ကဂျပန်ပညာရှင်ရောက်20လေးရောဟိုတင်ပေါ်သားကြံခဲ့တဲ့လူတွေရောအဲ့လိုမျိုးဂျပန်နိုင်ငံမှာနေတဲ့သူကအနည်းနဲ့ပဲပါတာရောအကုန်ပါမသွားဘူးအခုကတော့တတိယလေရင်ထွက်မယ်မထွက်မယ်မသိခင်နေရနာမည်စင်းနေအကုန်လိုက်ပေးထားပြီးတော့ကျွန်တော်တို့အဲ့လိုမျိုးစူးစမ်းကြည့်တာပါခင်ဗျာဟုတ်
ကစားရေးလေရင်ပထမနဲ့ဒုတိယအတုံးမှာမပါသွားလို့အလုံးလက်မဲ့ဖြစ်နေချင်းနေထိုင်စားတောက်စီအခက်တွေ့နေပြီးအခုလအတွင်းမှာကစားရေးလေရင်စီစဉ်ပေးနိုင်မှုကိုလိုလားနေကြတာပါမြန်မာအစိုးရရဲ့ကံယောဂကာကွယ်ထိန်းချုပ်ရေးနဲ့ဆက်စပ်တဲ့ချူတင်ကာကွယ်ရေးဆိုင်ရာကန့်သက်ချက်တွေကိုဇူလိုင်လကုန်အထိတိုးမြှင့်တက်မှတ်လိုက်တဲ့အထက်မှာပြည်ဝင်ဝင်ယာယီကန့်သက်တဲ့အစီအမံတွေအားလုံးပါဝင်နေပါတယ်ဒါပေမဲ့ကစားရေးလေရင်နဲ့အထူးလေရင်အစီအစဉ်တွေရှိနေသေးလို့ပြည်တွင်းကိုဝင်ရောက်မဲ့သူတွေဟာကိုဗစ်နဲ့ပတ်သက်တဲ့ညွှန်ကြားချက်တွေကိုလိုက်နာရမယ်လို့ဖော်ပြထားပါတယ်မြန်မာနိုင်ငံမှာကိုဗစ် -19 ကြောင့်သေဆုံးသူ6ဦးအပါအဝင်ကူးစက်သူ300လောက်ရှိနေပြီးအများစုကတော့ပြည်ပကပြန်လာသူတွေဖြစ်တယ်လို့လည်းကျန်းမာရေးဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်။ကျမဆုစုပါရန်ကုန်မြို့ကနေသတင်းပေးပို့နေတာပါရှင
်။မြန်မာနိုင်ငံရဲ့ဗန္ဓာယီဈေးကွက်မှာမကြသေးခင်ကစလို့ဒေါ်လာငွေတန်ဖိုးကျဆင်းလာတာကိုကာကွယ်ဖို့ဘူအဘန်ကကြိုးစားနေတဲ့အကြောင်းတင်ပြပေးခြင်းပါတယ်။ကျွန်တော်ကတော့ဇော်ထပ်ပါအမေရိကန်ဒေါ်လာနဲ့မြန်မာကျပ်ငွေလဲလှယ်နှုန်းကနေ့စဉ်ရက်စက်ဆိုသလိုကျဆင်းလာတာကြောင့်ဈေးကွက်တည်ငြိမ်ရေးအတွက်ငွေလဲနှုန်းရည်ညွှန်းတန်ဖိုးတစ်ခုကိုနေ့စဉ်ထုတ်ပြန်ပေးနေတဲ့ဘိုဘန်ကဒေါ်လာငွေကိုဝယ်ယူပြီးတော့လဲကြားကန့်ပေးနေရပါတယ်။ဇွန်လ17ရက်နေ့ကနေဇူလိုင်1ရက်နေ့ထိဘိုဘန်က10ချိန်ဝယ်ယူထားတဲ့ဒေါ်လာငွေက 32.6 တန်းရှိပါတယ်။ဒီလိုလောက်တာကကျနေတဲ့ဒေါ်လာတန်ဖိုးကိုစွဲတင်နေရမှာမဟုတ်ပဲနိုင်ငံခြားဝေးတည်ငြိမ်အောင်ထိန်းချောင်းဖို့အတွက်လိုရတာလို့ဘိုဘန်ဒုဥက္ကဋ္ဌဦးစိုးမင်းကပြီးခဲ့တဲ့လတဲ့အစိုးရရဲ့စတုထတစ်နှစ်တာလှုပ်ဆောင်ချက်သတင်းစာရှင်းလင်းပွဲမှာပြောထားတာပ
ါဝယ်တင်နေဆိုတာထင်းချောင်းတင်နေဆိုတဲ့သဘောနဲ့ပဲလှုပ်တာရှိတယ်ဘူဘူဘန်ကကြာတော့မှဆိုလို့လိုက်ဝယ်နေတာတိတ်တက်တော့သွားမှဆိုလို့လက်ရောင်းနေတာဆိုတာမျိုးတော့မရှိပါဘူးမားကတ်ထဲမှာဝင်ပြီးတော့ဘူဘူဘန်နေနဲ့ဝင်ရောင်းတာဝင်ဝယ်တာမျိုးလုပ်တဲ့ကိစ္စမဟုတ်တော့ပါဘူးလိုအပ်တဲ့အချိန်မှာမှကျွန်တော်က one way ပဲဝယ်တဲ့ option ကိုလုပ်တယ်ရောင်းတဲ့ option ကိုလုပ်တယ်
အမေရိကန်ဒေါ်လာနဲ့ကျပ်ငွေလဲလှယ်နှုန်းဘိုးဘန်ဒီနေ့သတ်မှတ်တဲ့နှုန်းက 1,368.8 ကျပ်ဖြစ်ပါတယ်။ဒါကကျပ်ငွေ 1,400 ရှိနေတာကနေရပိုင်တွင်ကျပ်ငွေ30ကျော်ထက်ကျသွားတာဖြစ်ပါတယ်။ဗန်နားရေးဆေးဝါးတည်ငြိမ်ရေးအတွက်ဘိုးဘန်ရဲ့ကြားကန့်ပေးဖို့စီစဉ်ကြိုးပမ်းနေတဲ့အစီအစဉ်ပေါ်မှာတော့စီးပွားရေးပညာရှင်ဒေါက်တာအောင်ကိုကအခုလိုသုံးသပ်ပါတယ်။
ဒါပို့ကုန်မရှိဘဲနဲ့ဒေါ်လာတွေဝယ်တာဆက်မလားလို့နေတော့ကျွန်တော်ကဒါတော့ဟိုအတိုင်းအတာတစ်ခုမှတ်တယ်လို့ကျွန်တော်ယူပါတယ်။ဘာလို့ရှိနေတဲ့ပို့ကုန်တွေလဲဆက်သိမှုတွေလဲပေါ့လား။ဟိုအတွင်းကတော့အစင်ပြေလာနေတယ်တစ်ခါကကြည့်နေကျွန်တော်ကိုယ်ပေးလို့ရှိလာမယ်ပြဿနာရှိတယ်။ဒါတော့အခုဒေါ်လာကိုဘာလို့ဘိုးဘာပို့စုထားရပါမလား။ကြာနေတဲ့ကောင်စုထားရပြည့်ပေးတယ်ပေါ့။ဝယ်ထားလိုက်တော့ဘိုးဘာမှာဒေါ်လာရအရင်ကပမာဏဆက်အများလာတာပေါ့နော်။
ပြင်ပဈေးကွက်မှာတော့ဒေါ်လာဈေးကျနေပြီမဲ့ဘိုဘန်ကပို့ကုန်လုပ်ငန်းတွေကိုအားပေးဖို့နိုင်ငံခြားအရငွေစုဖို့ရည်ရွယ်ချက်တွေနဲ့အမေရိကန်ဒေါ်လာဝယ်ယူနေရလို့ယူဆမှုတွေလည်းရှိပါတယ်။ဒါပေမဲ့လည်းဒီလိုရည်ရွယ်ချက်မျိုးနဲ့ဆောင်ရွက်တဲ့ဆိုရင်တော့လက်တွေ့မကျဘူးလို့လည်းစီးပွားရေးပညာရှင်ဦးစော်ဖေဝင်းကမြင်ပါတယ
်။ဒီတိုင်းရဲ့စီးပွားရေးအခြေအနေပြန်ကောင်းလာမှသာလျှင်ဒေါ်လာဈေးကမြင့်တက်နိုင်တယ်။အမှားပြေအနေနဲ့ကကမ္ဘာဈေးကွက်မှာဒေါ်လာဈေးကိုကျန်းမာတဲ့အားမျိုးရှိတာမဟုတ်ဘူး။အခုမှတရုတ်ပြည်လိုခါမျိုးဆိုတစ်မျိုးပေါ့နော်။သူတို့ဒေါ်လာကိုဝယ်ခြင်းအဖြစ်ဒီရင်းမှာတဲ့ဒေါ်လာဈေးကြောင့်သူတို့လုပ်တဲ့သဘောမျိုးရှိတယ်။တကယ်တော့မချက်ဘူးဗျ။ကျန်တဲ့ဈေးကွက်မှာကဒေါ်လာရဲ့ဝယ်အားကျအဲ့တော့တမင်မချူးစားသင့်ဘူးလို့ပဲကျတော့ပြောချင်တာ
။လက်ရှိမှာစာနဲ့ပဲအမျိုးမျိုးပါဝင်ပို့ကုန်ကအရင်ကထက်ကျပါတယ်။ကွန်ထရိုးလုပ်ငန်းတွေပုံမှန်မလဲပတ်သေးပါဘူး။မြန်မာပြည်ရဲ့ငွေကြေးဖောင်းပွားရဲ့နှုန်းကလည်းခုနှစ်ရာခိုင်နှုန်းရှိမယ်လို့ မှန်ထားပေမဲ့900ခန်းလုံးအထိရောင်းနေရလို့ဘောဘန်ထူဝကတာဦးစုံမင်းကသတင်းစာရှင်းလင်းပွဲမှာပြောဆိုထားပါတယ်။ဗိုလ်တော်ဦးနေကကမ္ဘာ့ဘန်ဒါရီဈေးကွက်မှာတော့ဒေါ်လာဈေးဟာအနည်းငယ်တက်လာခဲ့ပြီးဥရောပယူရိုငွေကတော့ကျဆင်းသွားပါတယ်။ရင်းနှီးမြှုပ်နှံသူတွေကတော့ဇွန်လတဲ့အမေရိကန်ရဲ့ကုန်ထုတ်လုပ်မှုလုပ်ငန်းတွေကကိန်းဂဏန်းနေပေါ်စောင့်ကြည့်နေကြပြီးထွက်ပေါ်လာတဲ့အချက်အလက်တွေကနေဗန်နာငွေကြီးဈေးကွက်မှာရိုက်ခတ်လာနိုင်တယ်လို့လည်းခန့်မှန်းနေကြပါတယ်။ကျွန်တော်ကတော့ဇော်ထပ်ပါရန်ကုန်ကနေပြပို့ထားတာပါ။
ယောဂပူးစက်မှုတွေရော့ကျလာနေတဲ့ထိုင်းနိုင်ငံမှာဒီကနေ့စာတင်ကျောင်းတွေအလုံးကိုပြန်ဖွင့်ပေးလိုက်ပြီးမြန်မာနိုင်ငံသားကလေးတွေရဲ့ရှစ်ပြောင်းစာတင်ကျောင်းတွေကတော့မပါဝင်သေးတဲ့အကြောင်းတင်ပြပေးခြင်းပါတယ်။ကျမအေးအေးမှာပါ။ထိုင်းနိုင်ငံမှာကိုဗစ် -19 ယောဂပူးစက်မှုတွေရော့လာရကနေကတ်တတ်မှုတွေကိုဖြေလျှော့ပေးတဲ့အနေနဲ့စာတင်ကျောင်းတွေကိုဒီကနေ့ပဲပြန်ဖွင့်ပေးလိုက်ပါတယ်။ကျမရေးအတွက်တင်းတင်းကြပ်ကြပ်စစ်ဆေးမှုတွေကာကွယ်ရေးအစီအမံတွေနဲ့အတူနိုင်ငံတော်ကစာတင်ကျောင်းတွေပြန်ဖွင့်ပေးလိုက်ပြီးမြဲအဲ့ဒီထဲမှာနေဆက်ကမြန်မာနိုင်ငံသားရှေ့ပြောင်းကလေးတွေရဲ့စာတင်ကျောင်းတွေတော့မပါဝင်ခဲ့ပါဘူးမြန်မာကလေး13,000လောက်တက်ရောက်နေတဲ့စာတင်ကျောင်းတွေကိုတော့နောက်ထပ်3လလောက်ထိဖွင့်ခွင့်ရအောင်မှာမဟုတ်ဘူးလို့လည်းရှေ့ပြောင်းဆရာမများအစည်းအရုံးရဲ့ဒုတိယဥက္ကဋ္ဌဒေါ်ရွှေစင်ဝင်းကပြောပါတယ
်မိုက်ဆင်ကျောင်းတွေကအခုလောလောဆယ်ဇွန်လ August September ဟီးလေသူတို့ခဏပေးနာဒါပေဖွင့်ဝင်မရသေးဘူးပေါ့နော်ဒီကာလကိုမဖြစ်ဘူး home based learning ဘော distance education အဲဒိုမဟိုဒီ consonant class ပေါ့နော်အဲ့လိုမျိုးအိမ်ဒီမှာလိုက်ပြီးတော့သင်တဲ့ပုံစံမျိုးသူကသွားခိုင်းတာလေဒီ3လအတွင်းပေါ့အခုလောလောဆယ်ထိုင်းကျောင်းဖွင့်တော့တစ်ချက်စောင့်ကြည့်ပြီးတော့ကိုဗစ်စာပြင်ကြရရှိတာလေဒီကျောင်းကျမရေးဒီ covid ကာလမှာလောက်ဆောင်ရမယ့်အချက်လက်တွေကျောင်းတကြောင်မှာရှိတင်ရှိတတ်တဲ့အချက်လက်တွေနဲ့ပြည့်စုံအောင်ကိုယ့်ဘက်ကပြင်ဆင်ထားပါလို့ခင်ဗျာထားတယ်။တို့စမ်းကြည့်ဆက်ပြီးဇူလိုင်မှာတော့တို့စမ်းပြင်ကြည့်တယ်တို့အနေသားကိုပြင်ပြီးတော့မှမိုက်ဆက်နေဘယ်လိုလုပ်ရမလဲဆိုတာသင်သားတယ်ခင်ဗျာ
။တစ်ချိန်တည်းမှာပဲထိုင်းနိုင်ငံကရှစ်ပြောင်းမြန်မာကလေးတွေအတွက်ဖွင့်လှစ်ထားတဲ့ကျောင်းတွေမှာပညာသင်ခွင့်ရဖို့မျှော်လင့်ချက်တွေနဲ့မြန်မာနိုင်ငံဘက်ချမ်းကလာရောက်ကြသူတွေကလေးတွေနဲ့မိဘတချို့ဟာလည်းထိုင်းနယ်ခြားသောတပ်တွေဖမ်းဆီးမှုတွေကိုကြုံနေရတာပါတစ်ချိန်တည်းမှာပဲထိုင်းနိုင်ငံမှာရောက်ရှိနေကြပြီးထိုင်းကြောက်တက်နေကြတဲ့မြန်မာကျောင်းသားတွေကိုလည်းအရင်ကတည်းကပိုပြီးစီစစ်မှုတွေရှိနေတယ်လို့လည်းဒေါ်ရွှေစင်ဝင်းကပြောပြပါတယ
်အရင်ကျောင်းသားအဟောင်းပဲပေါ့ကျောင်းသားအဟောင်းရဲ့ခီးသွားမှတ်တမ်းတွေသူတို့ပြန်ယူတယ်ခီးသွားမှတ်တမ်းတွေပြန်ယူတယ်ပြီးတော့ကျောင်းသားအသစ်တွေကြတော့လေဒီကျောင်းကပြောင်းလာလဲဆိုတော့ဒီအပြောင်းရွှေ့ PC ဖုန်းတွေကိုသူတို့တောင်းတယ်ထောက်ခံစာတွေတောင်းတယ်နောက်ပြီးတော့ဘယ်ရက်ွက်ဘယ်နေရာမှာနေလဲဆိုတော့ရက်ွက်တကြီးအိမ်ရှင်ရဲ့ထောက်ခံစာတွေအနည်းဆုံးစင် NMI ပေါ့ NMI ဖေးရုံအပြင် clinic ကဒီကျမကြီးနဲ့တက်ဆံတဲ့ထောက်ခံစာတွေကိုလေးတွေကိုပြန်ယူတယ်အဲ့ဒါခီးသွားမှတ်တမ်းတွေမှာဒီထိုင်းနိုင်ငံအတွင်းမှာပဲတနည်းအားနဲ့တနည်းအားအကြောင်းရွှေ့ရှိတယ်ခီးသွားမှတ်တမ်းရှိခဲ့ပြီလို့ဆိုရင်လည်းသူတို့ကအနည်းဆုံး7ပေါ့14ရက် quarantine အိမ်မှာပဲ home quarantine ကိုသူတို့ပြန်စောင့်ကြည့်ရဲ့ဆရာမတွေပြီးတော့မှစာတင်နေတော့ဝင်ပြန်ကြည့်
ပုံမှန်ကြောက်ွက်ချိန်မှာဆိုရင်တော့မြန်မာနိုင်ငံတာချီလိုက်ဘက်ကနေလာတင်မဲ့ကလေးငယ်တွေအတွက်ကျောင်းကားတွေစီစဉ်ပေးထားပါတယ်။ COVID-19 ကာလမှာတော့နေဆက်ဝင်လန်းအားလုံးမှာတန်ဆူးကြိုးတွေအကာအရံနေနဲ့လုံခြုံရေးတွေတွန်းမြင့်ချထားတာတွေကြောင့်တရားမဝင်လန်းကနေလာတက်ကြတဲ့မြန်မာကျောင်းသားတွေပါနေဆက်ဖြတ်ကျော်ခွင့်မရကြတော့ဘူးလို့လည်းတာချီလိုက်မျိုးကကျောင်းသားမိဘတူကတော့ပြောပြပါတယ်။တာချီလိုက်မျိုးဘက်ကနေလာတက်ကြမဲ့ကျောင်းသားနေရာကျော်အတွက်online ကနေသာစာသင်နိုင်အောင်မဲဆိုင်မြို့ကပညာရေးနဲ့ပတ်သက်တဲ့အာဏာပိုင်တွေကစီစဉ်ပေးမယ်လို့ဆိုပါရယ်အလားတူထက်မြမနေဆက်မဲဆောက်မြို့ကကျောင်းတွေလည်းစတင်ဖွင့်လှစ်ခဲ့ပေမဲ့လည်းမြန်မာနိုင်ငံဘက်ကနေလာရောက်တင်ကြားကြတဲ့ကလေးငယ်တွေကိုလက်မခံသေးတာကြောင့်ကျောင်းတွေမှာကျောင်းသားဥယျာဉ်တွေညော့နေတာတွေလည်းရှိနေပါရယ်လက်ရှိမှာတချို့ကျောင်းသားတွေကတော့ network ကိုစာသင်ခန်းတွေထဲမှာပဲဆရာတွေနဲ့တင်ကြားရပြီးညနေပိုင်းကိုတော့ online ကနေတင်ကြားရတာတွေလုပ်နေတာတွေလည်းရှိနေပါရယ်စာတင်ကြောင်းတကြောင်းနဲ့တကြောင်းကတော့သူတို့ရဲ့အခန်းအခြေအနေပေါ်မူတည်ပြီး COVID-19 ကပ်ရောဂါကာကွယ်ရေးအတွက်သူတို့ရဲ့တင်ကြားရေးစနစ်ကိုပါပြောင်းလဲတင်ကြားနေရတာပါဇူလိုင်လ1ရက်နေ့မှာတော့ထိုင်းကျောက်တက်နေရတဲ့ကျောင်းသားတွေဟာမျက်နှာကိုအကာအကွယ်ဝတ်ထားရတာတွေတဦးနဲ့တဦးအကွာအဝေးချထားတာတွေအပူချိန်တိုင်းနဲ့လူတကိုယ်လုံးစကင်ဖတ်တဲ့စက်တွေတက်ပြီးစစ်ဆေးမှုတွေလည်းလုပ်ထားပါတယ်ကျမမအေးမှာထက်မြမနေဆက်ကနေသတင်းပေးပို့နေတာပါ
VOA American တန်ရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။ American ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ။ Radio အစီအစဉ်တွေကိုမနက်6:00ကနေ8:00အထိနဲ့ည9:00ကနေ10:00အထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9:00ကနေ8:00ခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jerusalem Sound တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါသေးရှင
့်။ VOE မြန်မာပိုင်းစီစဉ်ရဲ့ Radio နဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု VOE Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ။Android ဖုန်းတွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOA Burmese ဆိုတဲ့ App ကို download လုပ်နိုင်ပါတယ် VOA မြန်မာဌာနဆိုတဲ့ logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ application ကနေ VOA အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ
ဘူးဆရာနားဆင်ရမှာတော့ပတ်စဉ်တင်ဆက်နေကြမြန်မာအရေးဆုံးသတ်ချက်အစီအစဉ်ဖြစ်ပါတယ်။တရှိအခြေအနေမှာစိန်ခေါ်သူမရှိပခုံးချင်းဆင်မဲ့သူမရှိသေးဘူးလို့ဆိုရမယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဟာမြန်မာနိုင်ငံရေးမှာဘယ်အချိန်ဘယ်ကာလအထိရှေ့ဆုံးတန်းကရှိနေနိုင်မှာပါလဲ။ပါတီဝင်တို့ရဲ့သဘောထားကိုထင်ဟပ်တဲ့ပါတီတွင်းဒီမိုကရေစီရှင်သန်သောအဖွဲ့အစည်းတစ်ရပ်ဖြစ်လာနိုင်မဲ့အလားအလာကဘလောက်ရှိပါလဲ။မြန်မာအရေးသုံးသပ်သူဒေါက်တာတင်မောင်သန်းနဲ့ကျွန်တော်ကျော်စံသားဆွေးနွေးသုံးသပ်ထားတာဖြစ်ပါတယ်။ဒါမဲ့ဒီကောက်ပွဲအလွန်ဖြစ်လာနိုင်တဲ့အလားအလာကိုဒေါက်တာတင်မောင်သန်းကအခုလိုစတင်သုံးသပ်ပါတယ်
။ပါတီကိုဥဆောင်မဲ့သူတဲ့အစိုးရဖွဲ့ကိုဥဆောင်မဲ့သူဆိုပြီးဒီလိုတော့တာဝန်ခွဲခြားရလိမ့်မယ်လို့ထင်တယ်။ဒါကြောင့်မို့လက်ရှိပါတီကိုဥဆောင်နေတဲ့တချို့ကအစိုးရဖွဲ့တွေကိုရောက်ပေါက်ရောက်ပဲအစိုးရဖွဲ့ကိုဥဆောင်ပေးတဲ့သူတချို့ကလည်းပါတီကိုပြန်ရောက်တာပဲဖြစ်ချင်းဖြစ်နေဒါကတော့လောလောဆယ်ချင်းဒီမှာပြောလို့တော့မရသေးဘူးတောင်ပြည်နဲ့ဖြစ်နိုင်ရေတော့ရှိတယ်လို့ကျွန်တော်ထင်တယ
်ဘူးလောလောဆယ်မှာပါတီရဲ့ဥဆောင်မှုကမြန်မာနိုင်ငံမှာဘလောက်အရေးပါနေပါလဲမြတ်သားချင်းပါတီရဲ့ပါတီနဲ့အစိုးရကတော့သိခွဲရလို့မရဘူးပေါ့လေမြတ်သားချင်းလူတူတယောက်တည်းကိုပဲတွေ့ပြီးတော့ပြောနေကြတာပဲဗမာပြောတော့ဒေါအောင်ဆန်းစုကြည်ပဲအစိုးရအဖွဲ့ကိုလည်းခေါင်းဆောင်နေပါတီကိုလည်းသူခေါင်းဆောင်တော့သူတယောက်တည်းသဘောလိုပဲပြောတယ်ဆိုတော့နောက်ဒီကဘွဲပြီးတဲ့ကာလမှာတော့ပါတီရဲ့အထံကဏ္ဍဟာပုံပြီးကျပြန့်လာမယ်ထင်ပါလား
ရေဘူးအားဖြင့်တော့ဒီရေကောက်တင်ရောက်တဲ့စနစ်ရဲ့ရက်ကိုသွားတယ်ဆိုလို့ရှိရင်နိုင်ငံရေးပါတီတွေရဲ့အခန်းကဏ္ဍကအစိုးရအဖွဲ့ပေါ်မှာဩဇာရှိတတ်ပါတယ်။မြန်မာနိုင်ငံရဲ့ဖွဲ့စည်းအုပ်ချုပ်ပုံခြေကဥပဒေပါတော့အဲ့ဒီလိုမဖြစ်အောင်ဆိုပြီးတော့အဲစီချောင်းထားလိုက်တာကိုတွေ့ရတယ်
။သို့တော်လည်းပဲ
ဒါလည်းကျွန်တော်တို့မှပြီးခဲ့တဲ့ရွေးကောက်ပွဲကြောင့်တက်လာတဲ့အဆိုအမဆိုလို့ရှိရင်အခုပါတီကောင်းဆောင်တွေကနေမှပြောတာတွေကိုလည်းကျွန်တော်တို့ကြားရတယ်။အဲပါတီကအင်တောက်လိုက်တာဖြစ်ပေမဲ့လို့ဝင်ကြီးတွေကပါတီကိုနားထောင်တာနဲလာတယ်ဆိုတာကိုတွေ့ရတယ်။ဆိုတော့ဒါကတော့လက်ရှိပါတီကောင်းဆောင်တွေကနေယူလိုက်တဲ့သင်္ကန်းစာလို့ကျွန်တော်ဒီလိုပဲအတိတ်ပဲကောက်တယ်။ကောက်တဲ့အတွက်ကြောင့်မလို့2020နောက်ပိုင်းမှာတော့အဲ့ဒီလိုပါတီရဲ့ရှုမြင်ချက်နဲ့အစိုးရရဲ့ရှုမြင်ချက်အကြားမှာပါဟတွေကျင်းပသွားအောင်တော့တနည်းတစ်ပုံဆောင်ရွက်နိုင်မယ်လို့
ပြောလဲရတယ်ပေါ့နော်ဒီတော့ရှင်းဆက်မမေးခင်မှာအဲ့ပါတီနဲ့အစိုးရရဲ့ကွာဟာချက်ကိုနည်းနည်းနမူနာနည်းနည်းမေးချင်ပါတယ်တချို့ကိစ္စတွေအရေးကြီးတဲ့ကိစ္စတွေပေါ့ဥပမာအဖြစ်အခုနိုင်ငံတကာကလည်းစုံစမ်းရေးကြတဲ့ ICJ ရဲ့အစီရင်ခံစာပြီးခဲ့တဲ့အပတ်ကထွက်လာတဲ့ဒီ AA နဲ့ဖြစ်နေတဲ့ရခိုင်ပဋိပက္ခကိုငင်းကြမ်းစွာဖြစ်ရှင်းမဲ့ strategy တခုအစိုးရမှမရှိဘူးလို့ပြောတယ်ဆိုတော့အဲ့ဒါနဲ့ပတ်သက်ပြီးတော့ပါတီကရောဒီလိုင်းတိုင်ပဲလားလို့စုံတရားအကြံပြုတင်ပြတာများမရှိသေးဘူးလား
။တိုင်းပြည်ထဲမှာဖြစ်နေတဲ့အရေးချင်းနေတဲ့ပတ်သက်လို့ရှိရင် အစိုးရနဲ့အင်တာဗျူးစေကိုကျွန်တော်တို့တွေ့ရတယ်အစိုးရစီအကျဉ်းချက်တချို့တွေ့ရတယ်မြို့သားဒီမိုကရေစီရဲ့အဖွဲ့ချုပ်အနေနဲ့ကတော့အဲ့ဒီလိုဖြစ်ရတဲ့မှာတည်တံ့ကျဉ်းချက်အဲထုတ်တာမျိုးလေးတွေကဆရာခုနမေးတဲ့ကိစ္စတွေမှာပေါ့နော်အဲကျွန်တော်တို့သတိမထားမိခဲ့ဘူးတချို့တွေကအစိုးရကိစ္စလိုပဲပါတီကသဘောထားလိုက်တယ်လို့ကျွန်တော်ယူဆတယ်ဒါကစိန်ခေါ်ချက်တစ်ခုဖြစ်တယ်2008ဖွဲ့စည်းပုံအောက်မှာပါတီနဲ့ဆိုရရဲ့ဆက်ဆံရေးသဘောထားတွေကိုဘယ်လိုကိုက်ွယ်မလဲဘယ်လိုဆောင်ရွက်မလဲအဲဆိုတာကမြန်မာနိုင်ငံရေးပါတီအားလုံးအတွက်စိတ်ခေါ်ချက်ဖြစ်တယ်အဲစိတ်တော်လည်းမလွယ်လောက်ဘူးလို့ထင်တယ်2020နောက်ပိုင်းမှာလည်းဒီလိုပဲကျွန်တော်ညွှန်လဲရတယ
်မြန်မာနိုင်ငံအခုဒီမိုကရေစီလမ်းကိုစပြီးတော့ခင်းလာတယ်စပြီးတော့အဲဒီလမ်းဥတည်လာတယ်ဆိုကြတဲ့ကပါတီတွေရဲ့အရေးပါမှုကစိတ်ပြီးတော့မတွင်ကျယ်သေးဘူးလို့နောက်သားဖြင့်လူပုဂ္ဂိုလ်တူချင်းအထူးသဖြင့်အဓိကပါတီကြီးဖြစ်တဲ့မျိုးသားဒီမိုကရေစီဖွဲ့ချုပ်ကိုလူတွေထောက်ခံတာ NLD minus ဒေါအောင်ဆန်းစုကြည်ဆိုရင်အဖြေက0ပဲဖြစ်မလို့ထင်ရတာပေါ့ဆရာဆိုတော့တခြားပါတီတွေရောပဲအကုန်လုံးဒီစဖွဲ့ကလေးကနိုင်ငံရေးပါတီ institution တွေအနေနဲ့အခိုင်အမာရပ်တည်နိုင်ခြင်းမရှိသေးဘူးလို့ပြောရင်မှန်မလား
အဲဒီမှာတမိုင်းကြောင်းကပဲဒီလိုဖန်တီးခဲ့တယ်လို့ပြောရမယ်တိတိကျကျပြောရရင်တက်တက်ကပဲအဲ့ဒီလိုဖြစ်အောင်ဖန်တီးခဲ့တယ်လို့ပြောရမယ်။ဘာကြောင့်လဲဆိုတော့ဒေါ်ဆန်းစုကြည်ကတိုက်ပြည်မှာအထင်ကြီးဖြစ်လာတာကစစ်တပ်ရဲ့ဖိနှိပ်မှုနဲ့ဖွဲ့ပြီးပြောလို့မရလို့ပဲ။အဲ့တော့ဓာရီအားလုံးဟာတပ်မတော်အုပ်ချုပ်ရေးစနစ်ကြီးကအာဏာရှင်စနစ်ကဖန်တီးခဲ့တဲ့ကိစ္စပဲ။ညာတော့အချင်းနိုင်ငံရေးကောင်းဆောင်ကြောက်ကလူမှုယုံကြည်မှုကိုရဖို့ဆိုတာတော်တော်ခက်ခဲပါတယ် USCP ထဲမှာအဲ့ဒီလိုကောင်းဆောင်ရှာကြည့်လိုက်ယုံကြည်မှုရတယ်ဆိုတဲ့အဆင့်ကိုရောက်တဲ့ကောင်းဆောင်ကိုမတွေ့နိုင်ဘူးနော်အဲ့တော့ဒေါက်တာဆန်းစုကြည်ကတော့ယုံကြည်မှုတို့တောင်ဆရာရဲ့မကတော့ဘူးတချို့ကဟိုချစ်ခင်ရတဲ့လူအုပ်စုကြီးကိုတွားတွေ့ရတယ်ပြီးတော့ချစ်ခင်ုံနဲ့မကဘူ
းကြီးညိုရဲ
ကြီးညိုကြတဲ့အဲကြီးညိုကြတဲ့လူလူတွေရှိတယ်ကြီးညိုတွေမကဘူးဆရာတချို့ကဆိုကိုယ်ဝယ်တယ်လို့ဝဟာရတောင်တုံးပြီးတော့ပြောတာတွေကျွန်တော်ကြားမှုပါတယ်ကျွန်တော်မိတ်ဆွေဆရာဝန်ကြီးတယောက်ကိုလိုက်ကွာသူကတော့စမ်းစစ်ကြည့်ကြည့်ကိုယ်ဝယ်တယ်ကိုယ်ဝယ်တော့အောင်ကြီးညိုတယ်လို့တော့ပြောမှုတယ်ဆိုတော့ဒီယုံကြည်မှုရဲ့အတိုင်းအဆကိုရှင်းလိုက်ရင်ဟောအားကြီးခွာတယ်အဲ့ဒီလိုတည်တည်လေးတော့ပတ်လိုက်နိုင်တယ်အဲ့ဒီကောင်းဆောင်တွေရှိတယ်ယုံကြည်တယ်နဲ့မကောက်ချစ်ခင်တဲ့လူတွေရှိတယ်ဒါပေမဲ့ဒေသတရသဘောပဲဆောင်တယ်တနိုင်ငံလုံးသဘောကိုမဆောင်ရသေးတော့တွေ့ရတယ်ဒီတော့ဒါဒီဟာတမိုင်းကဖန်တီးလိုက်တဲ့ကျက်တတ်တင်ဖြစ်တဲ့အတွက်ကြောင့်ကာလတစ်ခုထိကတော့မလွဲမချောင်တာဒီတိုင်းပဲကြုံတွေ့တရားလိမ့်မယ်တော့ကျွန်တော်တို့ဒီလိုပဲထင်တယ
်အဲ့တော့ဒေါန်ဆန်းစုတီအလွန် NLD ရဲ့စစ်ခီးကိုကျွန်တော်လည်းနည်းနည်းဟောကြီးထုတ်ကြည့်ကြတာပါဆရာအခုလောလောဆယ်မှာတော့ဒေါန်ဆန်းစုတီပြီးရင်the second in line bullet now dance ne pugu re the ma manle tai wun yoe doctor so myin maung do at pin pya kae ya ba le so sia ye a myin wo ne ne thun sat pi ba tlo rong a u win thain pa raw sia so myin maung ye jam ma ye a set a ye wo le ba thu ga sai a mya de tbo myo pyo ne ye so raw sia wa ba lo myin ma le dong san su ji a lon energy ye gao sa mu ga dong san su ji ya shi ga de chi nyu le sa mu myo chuk kai nai mae lu pugu phit la nai ma la
အဲကျွန်တော်တို့စောက်ကြည့်ရမယ်ဆိုတဲ့စကားကိုပဲသုံးအောင်ပါပေါ့နော်အဲမာဆရာကျော်ဆိုလို့ရှိရင်မန္တလေးမှာတော့ခုနယုံကြည်တာနဲ့မကဘူးချစ်ခင်တယ်လို့ပြောကြတဲ့လူတို့ရှိတယ်ဒါပေမဲ့ဆရာကျော်ရဲ့အနေထားကအဲ့လိုချစ်ခင်ကြတာတနိုင်ငံလုံးအတိုင်းအတာထိကိုမရောက်သေးဘူးပေါ့နော်ဥမာမကွေးဆိုရင်ဆရာအောင်မွန်ကျော်ပေါ့နော်ကျောင်းမူကြပါတဲ့ဒူဒူယုံကြည်မှုချစ်ခင်မှုရတဲ့ကောင်းဆောင်ပြပဲ။ဘာလို့ပေါ်ပေါက်လာတာလဲ။ကျွန်တော်တို့သွားပြီးတွေ့ရတယ်။ဒါပေမဲ့များများစားစားတော့မဟုတ်သေးဘူးပေါ့နော်။ဆိုတော့ဟိုဒါဒီအကုန်လုံးကကျွန်တော်တို့စောက်ပြီးတော့ကြည့်ရတယ်။ဒါပေမဲ့အဲ့ဒီလိုဒေါ်ဆန်းစုကြည်နဲ့သွားရှင်ကြည့်တာအထက်ပေါ့နော်။တခြားပါတီတွေမှာကောအဲ့ဒီလိုကောင်းဆောင်တွေအဲ့ဒီလိုအဆင့်ရှိတဲ့ကောင်းဆောင်တွေရှိလာလို့ကြည့်ရရင် NLD ရာအခြားပါတီအများစုတဲ့တော့အဲခုနဒီကန္တာတဘောရာလုံချီတဲ့ချစ်ခင်တဲ့ခေါင်းဆောင်တချို့ရှိတာဒါကတော့နာတခြားလေးတားနေတယ်လို့ကျွန်တော်ကအဲ့ဒီလိုသုံးသပ်ခြင်းနဲ့အဲတခုတော့ဝေသားမှာပေါ့နော်ဒီအဲမေဒီခေါင်းဆောင်တွေကကျွန်တော်နဲ့ to Boko Jin Achin, the India, the Gajinet, the Jow, to know a swear at them, Pavido, don't touch Gita, Hibor, or Josa Bade, especially on the Shina in the Pono.
Oh, you know, not so mean. Hello, Chilla, Don San Suji, Long Kalama, Tela Magonza, Don San Suji, Lucas Mamu, Sijima Simet, the Bamu Sijima Simet, Sujavazu. Hello, Suying or Pavia.
ตอนซาสุจิโลกองซองเตียวสู่ดากตมัยกาลตะคู่กะพระพลอเกยะเรกองซองမျိုးအဲ့ဒီလိုတမိုင်းကာလမျိုးထပ်ပြီးကြုံရအောင်မယ်ဆိုရင်နောက်ကောင်းဆောင်တယောက်ပေါ်လာအောင်ပါပဲဟုတ်ကဲ့ကျွန်တော်အခုလောလောဆယ်မြင်တာကတမိုင်းကာလတခုကတော့အဲ့ဒီတမိုင်းကာလတခုကငြိမ်သွားပြီဆိုလို့ရှိရင်တော့အဲ့ဒီလိုကောင်းဆောင်မျိုးအဆင့်ကိုရရှိမှာရမယ်ဒါကတမိုင်းဖြစ်ရတဲ့နေအများကြီးပတ်သက်တယ်ဒါကြောင့်မို့အဲ့ဒီ ောင်တွေဆိုတာဒေါ်ဆန်းစုကြည်ရဲ့စင်မရတဲ့ခေါင်းဆောင်တွေဆိုတာနိုင်ငံတိုင်းမှာမရှိ
ဘူး။ဟုတ်တယ်ဟုတ်တယ်။ဟုတ်တယ်။ဟုတ်တယ်။ဟုတ်တယ်။
သက်ဆိုင်ရာနိုင်ငံရဲ့သပိုင်းကာလတစ်ခုရပဲပေါ်ပေါက်လာကြတာပါ
။ကျွန်တော်ပြီးကျင်တာအဲ့ဒီလိုဒေါ်ဆန်းစုကြည်အလွန်တက်လာမဲ့ခေါင်းဆောင်တွေဟာအဲ့လိုသမိုင်းကစင်ခေါ်တဲ့ကြည်ကျတဲ့စင်ခေါ်မှုမျိုးနဲ့ရင်မဆိုင်ရဘဲနဲ့ပုံမှန်တက်လာတယ်ဆိုရင်ဟောပါတီရဲ့ structure ဟာနိုင်ငံရေးပါတီပူဆန်လာမလားပါတီရင်းဒီမိုကရေစီပုံမစင်တန်တော့နိုင်ငံရေးတိုင်းပြည်အရေးအမှပူပြီးအရေးပါတော့ပါတီပုံစံစုပေါင်းတဲ့ပါတီပုံစံမျိုးစေပေါ်လာမယ်လို့ထင်ပါလား
အဲသူခေကလာနဲ့အညီဖြစ်ပေါ်လာကြမယ်လို့ကျွန်တော်ကတော့ဒီလိုပဲထင်တယ်ဟိုပါတီတစ်ခုကိုစံနှုန်းနေနဲ့ကြည်တာတဲ့ပေါ့နော်အဲ့ဒီတစ်ခုမှာအခြားသောပါတီတွေနဲ့ပဲနိုင်ရှင်ပြီးကြည့်ရလိမ့်မယ်လို့ကျွန်တော်ထင်တယ်အဲ့ဒီလိုအခြေအနေမျိုးမှာဆိုရင်မျိုးသားဒီမိုကရေစီဖွဲ့ချုပ်ပါတီရဲ့အနေထားတခြားသောပါတီတွေထက်ပုံမဆိုးဝါးနေတာတော့မဟုတ်ဘူးရှင်းလိုက်လို့ရှိရင်လူလူထောက်ခံမှုမှာတော်တော်ကြီးကြီးကြီးမားမားရတဲ့ပါတီတခုဖြစ်နေတယ်လူလူယုံကြည်မှုနိုင်ငံရေးဆိုတာလူလူယုံကြည်မှုကတော့ချက်ပါပဲတခြားဒီမှန်ခံွဲမှုသဘောတွေနဲ့ပါတီတခုကိုတိုက်တာတော့မရပါဘူးလူလူယုံကြည်မှုနဲ့ပဲတိုက်တာလို့ရပါတယ်အဲ့ဒီလိုယုံကြည်မှုရတဲ့နိုင်ငံရေးကုန်သိက္ခာအဲ့ဒါဒီကအနာဂတ်မှာဆက်ထိန်းနိုင်မလားကျွန်တော်တို့အခုဒီတက်တန်းတစ်ခုအစိုးရဖွဲ့လုပ်ပြီးတဲ့အခါမှာဆက်ထိန်းနိုင်နိုင်တယ်လို့တော့ကျွန်တော်ပြောနေပါတယ
်ခုချိန်ဟာတဝေးဖြန်းနာယောဂတွေအားလုံးကိုခီးဆိုင်ကာဝယ်ထားရမယ့်အချိန်တစ်ခုလို့ဖြစ်နေတာပါ။ယာတိတဝင်းနဲ့အေးမြဖြန်းနာယောဂတွေဖြစ်နေတယ်လို့ COVID-19 virus ပိုကူးစက်မှုတွေကိုလည်းသတိပြုကာဝယ်နေကြရတဲ့အချိန်ဖြစ်နေပါဗျ။ချောင်းဆိုဖြန်းနာပြီဆိုရင်တာမန်အေးမြတာပဲလား။ယာတိတဝေးဖြစ်တာလား COVID-19 များကူးစက်ခံရတာလားဆိုပြီးဝေခွဲမရဖြစ်နေကြရပါဗျ။ယောဂလက္ခဏာတွေကတစ်ခုနဲ့တစ်ခုဆင်တူလေးတွေဖြစ်နေတာကြောင့်ယောဂလက္ခဏာတွေကိုကြည့်ပြီးယောဂအမျိုးအစားခွဲခြားနိုင်မှုဆိုတာအခက်အခဲတစ်ခုလို့ဖြစ်နေတာပါ။ယောဂလက္ခဏာတွေကိုကြည့်ပြီးယောဂကိုအတိအကျခွဲခြားဖို့မဖြစ်နိုင်ပေမဲ့ကျမကြီးနဲ့အကသာဝန်ကြီးဌာနကထုတ်ပြန်ပေးထားတဲ့ယောဂလက္ခဏာနှိုင်းရှင်ခြင်းဆရာကွက်လေးကတော့ယောဂကိုအနည်းဆက်ဆုံးခံမှန်းဆုံးဖြစ်တဲ့နေရာမှာအထောက်အကူဖြစ်စေနိုင်တယ်လို့သိရပါဗျ။ကျမကြီးနဲ့အကသာဝန်ကြီးဌာနကထုတ်ပြန်ထားတဲ့ယောဂလက္ခဏာနှိုင်းရှင်ခြင်းဆရာကွက်အရယာတိတဝင်းနဲ့ COVID-19 ယောဂကူးစက်မှုတွေမှာချောင်းဆိုတာနဲ့ဖျားနာတာတွေကိုတိတိတတ်တာဖြစ်ပေါ်ခံစားကြရပြီးကိုယ်ပူဖျားနာတာမပြင်းထန်ပဲချောင်းဆိုးရုံတက်တက်ပဲဆိုရင်တော့တာမန်အေးမိတာနဲ့ပိုပြီးနှီးစက်တယ်လို့သိရပါဗျ။လေကြောင်းနာတာကိုခံစားရတယ်ဆိုရင်တာမန်အေးမိတာဖြစ်ဖို့ပုံနည်းဆက်ပြီးမောနာနဲ့အနံ့ရတာမရှိတာမျိုးကိုခံစားရတယ်ဆိုရင် COVID-19 ကူးစက်မှုနဲ့ပိုပြီးနည်းဆက်သွားမှာပါကြက်သားတွေနာကျင်ကခဲနေပြီဆိုရင်တော့ယာတိတကွေးယောဂါနဲ့တာမန်အေးမိတာဘက်ကိုနည်းဆက်သွားပြီးအားရင်ကုန်ခန်းနာကိုပါခံစားနေရမယ်ဆိုရင်ယာတိတကွေးယောဂါဖြစ်ဖို့ရာခိုင်နှုန်းပိုများသွားမှာဖြစ်ပါတယ်နှာချေခြင်းချောင်းဆိုးခြင်းတွေဖြစ်ပေါ်ခံစားရမယ်ဆိုရင်လည်းယာတိတကွေးယောဂါနဲ့တာမန်အေးမိတာတို့ပိုဖြစ်နိုင်ပြီးဝမ်းလျှော့မယ်အံ့မယ်ဘိုက်နာမယ်ဆိုရင်တော့ယာတိတကွေးယောဂါဖြစ်နိုင်တယ်လို့သိရပါတယ်ယာတိတကွေးယောဂါကိုကြွတင်ကာဝယ်တဲ့နည်းလမ်းတွေထဲမှာတကွေးကာဝယ်ဆေးထိုးတာနဲ့ကိုယ်ခံဆွမ်းအားကောင်းမွန်နေအောင်နေထိုင်စားသောက်တာတွေပါဝင်ပါတယ်COVID-19 ယောဂအတွက်ကတော့ကာဝယ်ဆေးမရှိသေးတဲ့အတွက်နှာခေါင်းဆီးတက်စင်တာလက်ဆေးတာလူကြားထဲကိုတက်နိုင်သမျှမသွားဘဲနေတာမျိုးတွေနဲ့ယောဂကုသခံရဖို့အခွင့်အရေးနဲ့အောင်ပြုလုပ်ကြရမှာပါကိုယ်ကဆန်းအားကောင်းမွန်နေအောင်နေထိုင်စားတောက်တဲ့နည်းလမ်းကတော့ယောဂအားလုံးကိုကြိုတင်ကာဝယ်တဲ့နေရာမှာအထောက်အကူပြုတာကြောင့်ဒီအသည့်မှာကိုယ်ကဆန်းအားကောင်းမွန်နေအောင်သူပြုဆိုင်နေထိုင်စားတောက်ပေးဖို့လိုပါတယ်ကိုယ်ကဆန်းအားကောင်းမွန်နေအောင်ဘယ်လိုနေထိုင်စားတောက်သင့်တယ်ဆိုတာကိုအာဟာရဆိုင်ရာဆရာဝန်ကြီးဖြစ်သူဒေါက်တာဒေါ်ဝင်းမြင့်ကအခုလိုပြောပြခဲ့တာရှိပါတယ်
ဒီက main ကတော့ဗောနော် vitamin C ဗောနော် vitamin C များများပါတယ်အစားအသောက်တွေကျမတို့နေ့တိုင်းစားတောက်ပြီးဖို့အရေးကြီးပါတယ်ပြီးတဲ့ခါကျတော့နောက်တစ်ခုကတော့ကျမတို့ကိုခံစွမ်းအားတွေကိုတက်စီတာတော့အသားဓာတ်လို့ခေါ်တယ် protein ဓာတ်ရယ်နောက် zinc ဓာတ်လို့ခေါ်တယ်နော်အစားဗောနော်သတ္တုဓာတ်တစ်မျိုးရှိပါတယ်ဒီဓာတ်တွေကိုသာများများသာစားနိုင်ခဲ့မယ်ဆိုရင်ကျမတို့ကိုခံစွမ်းအားတွေကောင်းနိုင်မယ်ဆိုလို့ရှိရင်ဒီလိုမျိုးတွတ်ကွေးယောဂါတွေအားလုံးကိုကာကွယ်နိုင်မှာဖြစ်ပါတယ်လို့လည်းပြောချင်ပါတယ်အဲ့တော့ဗောနော် vitamin C အများဆုံးပါတာကတော့ကျမတို့ဥပမာဆိုလို့ရှိရင်ဗောလိမ္မော်သီးရှောက်သီးတို့နောက်ပြီးတော့မှเนาะဆန်ကစ်သီးတို့เนาะဒီလိုမျိုးလေးတွေပေါ့အရွက်ထဲမှာဆိုလို့ရှိရင်လေကင်မွန်းချင်ရွက်တို့နောက်ပြီးတော့မှစာပေါ့ချက်မောင်ရွက်တို့ဒါလိုမျိုးတွေအားလုံးอ่ะဆိုရှင်ဗီတာမင် C တွေလည်းပါတဲ့အတွက်ကြောင့်မို့ဒါကျမတို့မြန်မာလူမျိုးတွေအနေနဲ့လွယ်လွယ်ကူကူပဲစားသောက်လို့ရပါတယ်နောက်ပြီးတော့မှတုတ်ကွေးတွေဖြစ်နေတဲ့အတွက်ကြောင့်ကျမတို့ဆွပြုတ်ရည်ညံ့ညားပေါ့เนาะဆွပြုတ်ရည်တောက်တဲ့ခါမှာလည်းဒီလိုပဲချက်ဆွပြုတ်လေးလှုပ်လိုက်ပြီးတော့မှချက်ဖြုံသီးလေးထည့်တာမျိုးเนาะနောက်ပြီးကင်မွန်းချင်ရွက်လေးခတ်တာမျိုးဆိုဒါမျိုးဆိုလို့ရှင်ရင်ကျမတို့တွေကဗီတာမင် C လည်းပါသွားမယ်ပြီးတဲ့ခါကျအသားဓာတ်လည်းပါသွားမယ်ပေါ့เนาะ
လက်စေးတာနဲ့နှာခေါင်းစည်းတက်ဆင်အသုံးပြုတာတွေကလည်းတုတ်ကွေးဖြန့်တာရောဂါကူးစက်ပြန့်ပွားမှုကိုကာကွယ်ရနေရမှာအရေးပါနေတာပါလက်တန့်ရှင်းရေးကိုဂရုစိုက်လှုပ်ဆောင်ပြီးလူကြားတွေကိုမဖြစ်မနေသွားလာရတဲ့အခါတက်နိုင်သမျှနှာခေါင်းစည်းတက်ဆင်အသုံးပြုပြီးသွားလာသင့်တယ်လို့ဒေါက်တာဒေါ်ဝင်းမြင့်ကပြောပါတယ
် virus spore ကနေရာအနက်မှာရှိတဲ့အတွက်ကြောင့်ကျမတို့တွေကတခုကိုကင်ပြီးပြီဆိုလက်စေးဖို့အရေးကြီးပါတယ်အဲ့တော့လက်စေးတဲ့နေရာမှာလည်းဒီလိုပါပဲကျမတို့ဆက်ပြာနဲ့ရေနဲ့လက်စေးမှလက်စေးတာမဟုတ်ပါဘူးအခုဖြစ်မှာဆိုရှင်ကျမတို့ hand gel တွေအများကြီးထွက်နေပြီပေါ့နော်အဲ့လို hand gel တွေနဲ့လက်စေးလိုက်မယ်အစားတောက်စားခါနီးမှာလည်း hand gel တွေနဲ့စားပြီးလက်စေးလိုက်ပြီးတော့မှစားတောက်မယ်ဆိုလို့ရှင်ရင်ဒါကျမတို့ခန္ဓာကိုယ်တော်တော်လေးလေးဟိုကာကွယ်ပြီးသားဖြစ်သွားမှာပါလို့เนาะဒီလိုလေးပြောချင်ပါတယ်နောက်နောက်ခုကတော့ပေါ့เนาะအကဲရွင့်များပေါ့เนาะလူနာတွေအနေနဲ့တတ်နိုင်ခဲ့မယ်ဆိုလို့ရှင်ရင်ကျမတို့တွေက max လေးတွေတော့တက်ပြီးပေါ့เนาะဒီလိုနှာခေါင်းစည်းလေးတွေတက်ပြီးဖို့ရည်ကြီးပါတယ် max လေးတွေမဝယ်ဖြစ်ဘူးဆိုလို့ရှင်လည်းချောင်းဆိုးတဲ့အခါမှာပဲဖြစ်ဖြစ်ပေါ့เนาะအဲ့လိုတွေအချိန်မှာဆိုရှင်ကျမတို့တွေကဒီလိုမျိုးအဝတ်လေးတွေနဲ့ပိတ်ပြီးတော့မှချောင်းဆိုးလို့လည်းရပါတယ်
COVID-19 ယောဂါပိုကူးဆက်ခံရသူတွေဟာယောဂါလက္ခဏာမပြဘဲလဲရှိနေနိုင်တာကြောင့် COVID-19 ကိုတန်တရားရှိပြီဆိုရင်သက်ဆိုင်ရာကျန်းမာရေးဌာနတွေကိုဆက်သွယ်ပြီးလမ်းညွှန်ချက်တွေအတိုင်းဆက်လက်လှုံ့ဆော်သွားကြရမှာပါ COVID-19 ယောဂါလက္ခဏာတွေကိုရာသီတုပ်ကွေးယောဂါနဲ့တာမန်အေးမိတာတွေကနေချန်ပီယံအဖြစ်ခွဲခြားကြည့်နိုင်တယ်ဆိုပေမဲ့ဒီချိန်မှာဘလို့အကြောင်းကြောင့်ပဲဖြစ်နာသည်ဖြစ်စေအိမ်မှာနေပြီးတပားသူတွေနဲ့ထိတွေ့ကူးစက်မှုမရှိအောင်တက်နိုင်သမျှကြိုးစားအားထုတ်ဖို့အရေးကြီးပါတယ်ဒီချိန်မှာတုတ်ကွေးဖြန့်တာဗိုင်းရပ်စ်ပိုးတွေကူးစက်မခံရအောင်ကူးစက်နေထိုင်မှုလို့ပြီး COVID-19 ကိုတန်တရားရှိခဲ့မယ်ဆိုရင်နှီးစက်ရကျန်းမာရေးဌာနတွေကိုဆက်သွယ်ပြီးလမ်းညွှန်ချက်တွေတိုင်းလိုင်းနာလှုံ့ဆော်သင့်တဲ့အကြောင်းတင်ပြပေးလိုက်တာဖြစ်ပါတယ်ကျွန်တော်တန်ဆောပ
ါရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြရင်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြစာရေးသားနိုင်ကြပါလိမ့်။အီးမေးလ်ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြရေးနိုင်ပါလိမ့်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bammy's News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။တော်ရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင
် Facebook နဲ့ YouTube လို့လူမှုကွန်ရက် Social Media တွေကသတင်းတွေကိုအများဆုံးဖတ်ရှုတဲ့သူတွေဟာကိုရိုနာကပ်ရောဂါနဲ့ပတ်သက်တဲ့ရုံတန်းစကားတွေကိုပုံပြီးယုံလွယ်ကြပြီးအသွားအလာကန့်သက်ထားတာတွေကိုချိုးဖောက်ဖို့ပုံများတယ်လို့လေးလာမှုအသစ်တစ်ခုကဖော်ပြလိုက်ပါတယ် Henry Richwellလန်ဒန်ကနေသတင်းပေးပို့ထားတာကိုကျွန်တော်ငိမ့်ချန်ကတင်ပြပေးမှာပါဗြိတိန်နိုင်ငံအနှံ့မှာရှိတဲ့ 5G mobile tower တိုင်တွေလက်တလုံးမီးရှို့ခံခဲ့ရပါတယ်တိုက်ခိုက်မှုအများစုဟာ 5G နည်းပညာနဲ့ကိုရိုနာရောဂါဆက်ဆက်နေတယ်လို့ယုံကြည်ကြတဲ့အတွက်ကြောင့်ဖြစ်တယ်လို့ရဲတပ်ဖွဲ့ကပြောပါတယ်လန်ဒန် King College နဲ့အမြင့်စစ်တမ်းကောက်ယူတဲ့ Ipsos Mori ရဲ့သူတေသနအရဒီလိုယုံကြည်မှုမျိုးဟာသတင်းစာနဲ့ TV, Radio ထုတ်လွှင့်မှုတွေကိုနားထောင်မဲ့အစား Facebook, YouTube, Twitter နဲ့ WhatsApp ကသတင်းတွေအပေါ်မိခိုလုံးအားကြီးတာနဲ့ဆက်ဆက်နေမှုအများကြီးရှိနေပါတယ်။ ကိုရိုနာဗိုင်းရပ်စ်ပိုးရှိတယ်လို့မယုံတဲ့သူ56ရာခိုင်နှုန်းက Facebook ကိုသူတို့သတင်းအဓိကရယူတဲ့နေရာအဖြစ်ပြောဆိုခဲ့ပါတယ်။ London King College က Daniel Ellington က
And we found that
coronavirus yoga lakkhana ri pya ni bin mae le alout twa lout de a pyin thwet de tu ri a mya su ga tu ro tadin a chat lat ri go lu mu kun yet ka ni ya de tu a mya su phit da go jano ro twei kae ya ba de lo pyo twa da ba yoga ka kwe se thwet la yin naw lu mu kun yet media ri ye pa win mu a khan gan na go so yain ne a twat di lo chan ma yi andie go phie shin ya mae lo britain upare pyu lut daw a mat damian conlin ga pyo ba de de kae lo ka kwe se ne pat tat bi ယုံနှန်းတွေဖြန့်နေမယ်အလေအညာတွေဖြန့်ပြီးလူတွေကိုမသုံးဖို့စီရင်ခဲ့မယ်ဆိုရင်ဒါဟာအများပြည်သူကျန်းမာရေးအတွက်အန္တရာယ်ရှိပါတယ်လို့ပြောသွားတာပါ COVID-19 နဲ့ပတ်သက်တဲ့သတင်းအမှားတွေဗီဒီယိုထောင်ပေါင်းနဲ့ချီပြီးဖယ်ရှားခဲ့ပါတယ်လို့ Facebook YouTube နဲ့ Twitter ကပြောပါတယ်ဒါပေမဲ့လူမှုကွန်ရက်မီဒီယာကုမ္ပဏီတွေအနေနဲ့နေရာပေါင်းစုံမှာတံပြန်လှိုင်းပင်နဲ့ကြုံနေရပါတယ် Starbucks နဲ့ Coca-Cola အပါအဝင်ကုမ္ပဏီကြီး150ကျော်ကသတင်းအမှားတွေအမုန်းစကားတွေနဲ့ပတ်သက်ပြီး Facebook မှာကြေညာမထည့်တော့ပါဘူးတစ်ချိန်တည်းမှာပဲ American သမ္မတ Donald Trump ကလည်း Twitter ကသူတင်တဲ့စာတွေကိုအချက်အလက်စစ်ဆေးတဲ့သတိပေးချက်တွေထည့်သွင်းအပြီးမှာအသုံးပြုတဲ့သူတွေကဖန်တီးတဲ့ကိစ္စတွေကနေ Social Media ကုမ္ပဏီတွေတရားစွဲတာမခံရစေဖို့အကာအကွယ်ပေးထားတဲ့အကာကိုဖယ်ရှားဖို့ကြိုးပမ်းနေပါတယ် Social Media ကုမ္ပဏီတွေကတော့သူတို့စီမှာသတင်းအမှားတွေကိုမြန်မြန်ဆန်ဆန်ကင်တွယ်နိုင်တဲ့စနစ်ရှိရဲလို့ပြောပါတယ်ဒါပေမဲ့သူတို့နီလန်းကပွင့်လင်းမြင်သာမှုမရှိဘူးလို့ King College ကအယ်လင်တန်ကဝေဖန်ပါတယ
် Those systems have got to be opened up for auditing by democratically accountable bodies ဒါဝ
င်ခံမှုရှိတဲ့အဖွဲ့တွေကစစ်ဆေးနိုင်ဖို့အတွက်ဖွင့်ပေးသင့်ပါတယ်လို့ပြောသွားတာပါကိုရိုနာကပ်ရောဂါနဲ့ပတ်သက်တဲ့သတင်းအမှားတွေဟာ Social Media ကတဆင့်ထက်ဆင့်ကျယ်ပြန့်သွားတဲ့သက်သေအထောက်အထားတွေကြောင့်သတင်းအမှားတွေကိုထိထိရောက်ရောက်ကင်တွယ်ဖို့ဒီကုမ္ပဏီတွေအပေါ် PR တွေတိုးလာနေမှာပါခင်ဗျာ
ကပ္ပကုလသမဂ္ဂအဖွဲ့ကြီးကိုထူထောင်ခဲ့တာဇွန်လ26ရက်နေ့က85နှစ်တင်းတင်းပြည့်ခဲ့ပြီဖြစ်ပါတယ်မြန်မာကမ္ဘာအခြေအနေနဲ့အဖွဲ့ကြီးထူထောင်ချိန်ကအခြေအနေအင်မတန်ကွာခြားသွားပြီဖြစ်တဲ့အကြောင်းနဲ့အဖွဲ့ကြီးကိုစောင့်ကြိုနေတဲ့စိန်ခေါ်မှုတွေအကြောင်းမဂရက်ဘာစတီးယားကသတင်းပေးပို့ထားပါတယ
် Now my duty.My honor and my privilege in the chair to call for a vote on the approval of the charter.
1945ခုနှစ်ဇန်နဝါရီလမှာကယ်လီဖိုးနီးယားပြည်နယ်ဆန်ဖရန်စစ္စကိုမြို့မှာကုလသမဂ္ဂပြည်ညင်စာတမ်းကိုလက်မှတ်ရေးထိုးခဲ့ကြတာပါဒုတိယကမ္ဘာစစ်တဲကြုံတွေ့ခဲ့ရတဲ့ခါသီးရက်စက်မှုတွေကိုလူသားတွေပြန်မကြုံရစေဖို့အရေးအဖွဲ့ကြီးကခုလိုဖန်တီးခဲ့တာလည်းဖြစ်ပါတယ်အဖွဲ့ကြီးကတည်ထောင်ရတဲ့အဓိကယူရချက်ကနိုင်ငံတကာပြည်ပကတွေကိုငြိမ်းချမ်းစွာဖြည့်ရှင်ဖို့ပဲဖြစ်ပါတယ်ဒါပေမဲ့အဖွဲ့ကြီးရဲ့စည်ရတုအခမ်းအနားကျင်းပချိန်မှာတော့တကမ္ဘာလုံးမတည်မငြိမ်မှုတွေနဲ့ဗျက်မတာတွေဖြစ်ပေါ်နေခြင်းလို့ကုလသမဂ္ဂတွင်းရုံမှုချုပ်အန်တိုနီယိုဂူတာရက်စ်ကပြောပါတယ
် From COVID-19 to climate disruption from racial
COVID-19 ကရောဂါကစားလို့ဥရုယာသီပြောင်းလဲနေတာလူမျိုးရေးတန်းတူမှုရှိတာနဲ့မြင့်မြတ်မှုတွေတိုးပေါ်နေတာအဆုံးဒီလိုပြဿနာတွေကိုကြုံတွေ့နေရတာအခုကျွန်တော်တို့မြင်နေကြပါရှိပါဒါပေမဲ့ကျွန်တော်တို့ကဗြိတိန်စာတမ်းမှာပါတယ်လို့ပဲခိုင်မာတဲ့အမျှော်အမြင်ရှိတဲ့နိုင်ငံတကာအတိုင်းအဝိုင်းကိုလည်းပိုင်ဆိုင်ထားပါတယ်အခုလိုအချိန်မျိုးကိုအောင်မြင်မြင်ကျော်လွှားပြနိုင်ဖို့ကအားလုံးအတွက်စိန်ခေါ်မှုတစ်ခုပါလို့ပြောပါရယ်အဖွဲ့ကြီးကိုထူထောင်ခဲ့တဲ့အင်အားကြီးနိုင်ငံတွေကအဖွဲ့ကြီးရဲ့ပင်မတရေတရားမူကြီးဖြစ်တဲ့ multilateralism လို့ခေါ်တဲ့နိုင်ငံပေါင်းစုံစနစ်ကိုလက်လွတ်ဆွန့်ခွာနေချိန်မှာနိုင်ငံငယ်လေးတွေအတွက်ကတော့ဒီမူကိုပဲအားကိုးနေကြရတာဖြစ်ပါတယ်။ Fordham တက္ကသိုလ်ကပေါမော့ကာအန်ဂျယ်လီဒါယဲကတော့
We really see this move towards investing the UN with even more importance.
နိုင်ငံပေါင်းစုံပါဝင်တဲ့တန်တမာရေးနည်းလမ်းတွေမဖြေရှင်းရင်မဖြေရတဲ့ပြဿနာတွေအများကြီးရှိတယ်ဆိုတာနိုင်ငံအများကအသိမှတ်ပြုနားလည်လာနေတာကြောင့်ကုလသမဂ္ဂလူ့အဖွဲ့ကြီးကအားပေးထောက်ခံတာကအခုခေတ်မှာပိုပြီးအရေးကြီးလာနေပါတယ်။အခုကြုံနေရတဲ့ကမ္ဘာကပ်ရောဂါလိုမျိုးကနိုင်ငံတွေပူးပေါင်းဆောင်ရွက်မှဖြေရှင်းနိုင်မယ်ဆိုတာကိုရှင်းရှင်းလင်းလင်းသိနေမြင်နေကြရပါတယ်လို့ပြောပါတယ်နိုင်ငံပေါင်းစုံစနစ်ကိုပိုပြီးစိတ်အားထက်တဲ့တန်တဲ့အသုံးပြုဖို့လိုတယ်လို့အတွေ့အမှုချုပ်ကပြောပါတယ်
ကုလသမဂ္ဂရဲ့လုပ်ငန်းတွေအချိန်နဲ့အမျှကြီးထွားလာတာနဲ့အတူရင်းကျက်ရေးထိန်းသိမ်းမှုလုပ်ငန်းနဲ့လူသားချင်းစာနာထောက်ထားမှုအကူအညီပေးရေးလုပ်ငန်းတွေကပါလှုပ်ဆောင်လာခဲ့ပါတယ်။အဖွဲ့ကြီးကနိုင်ငံပေါင်း83နိုင်ငံကလူပေါင်း89တန်းကိုအစာရေစာထောက်ပံ့ပေးနေတယ်လို့ကမ္ဘာကလေးငယ်ထောက်အပ်ကလည်းကာကွယ်ဆေးတိုက်ကြွေးနေတာပါ။နိုင်ငံ73နိုင်ငံမှာလည်းရင်းကျက်ရေးတပ်သားတသိန်းကျော်ချထားပေးထားပါတယ်။နောက်ထပ်ကဘာစစ်ကြီးမဖြစ်အောင်နဲ့ပဋိပက္ခတွေရော့ကြအောင်ကြိုးပမ်းနေပေမဲ့အဖွဲ့ကြီးကထိရောက်မှုမရှိဘူးဆိုပြီးဝေဖန်သူတွေကလည်းရှိနေပါတယ
် The UN isn't what it was conceived to be in 1945
that's been largely ဖြစ်စေခြင်းရဲ့အဖွဲ့မျိုးမဟုတ်ပါဘူးကုလသမဂ္ဂအဖွဲ့ခွဲတွေကလူသားချင်းစာနာမှုအကူအညီပေးရေးလုပ်ငန်းတွေလုပ်တဲ့အခါမှာအများကြီးကောင်းပေမဲ့အဖွဲ့ရဲ့နိုင်ငံရေးပိုင်းလှုပ်ဆောင်ချက်တွေကတော့မှန်ထားသလိုမလုပ်နိုင်ခဲ့ပါဘူးလို့ကုလသမဂ္ဂဆိုင်ရာအမေရိကန်သံတမန်ကြီးအောင်ဂျွန်ဘောတန်ကပြောပါတယ်အခုလောလောဆယ်ရင်ဆိုင်နေရတဲ့ကာယောဂမတိုင်ခင်ကလေးကကုလသမဂ္ဂအဖွဲ့မှဖြည့်ရှင်းစရာတွေကတတိတန်းကြီးရှိနေကြတာပါ။ဒါပေမဲ့ဆယ်စုနှစ်တည်းကုလအဖွဲ့ကြီးရဲ့စိန်ခေါ်ချက်ကဥရုယာတိပြောင်းလဲမှုနဲ့ပတ်သက်ပြီးနိုင်ငံတွေအကြားညှိနှိုင်းဆောင်ရွက်ပေးဖို့ဖြစ်တယ်လို့တချို့ကပြောသလိုတချို့ကတော့အင်အားကြီးထွားလာတဲ့တရုတ်နိုင်ငံကပြဿနာပါလို့ပြောပါတယ်
။ The single greatest challenge to the UN
အဖွဲ့ကြီးအတွက်တခုတည်းသောနဲ့အကြီးမားဆုံးပြဿနာကအင်အားကောင်းလာတဲ့တရုတ်နိုင်ငံဖြစ်ပါတယ်။ကုလသမဂ္ဂမှာတရုတ်တို့ဩဇာကြီးလာတော့အခြားနိုင်ငံတွေကကုလသမဂ္ဂရဲ့သူတို့ယူထားတဲ့နေရာနဲ့ဩဇာအာဏာတွေပျောက်သွားမှာကိုစိုးရိမ်နေကြပါတယ်ပြောပါတယ်အမေရိကန်ဒေါ်လာဘီလီယံချီ300တဲ့ဘတ်ဂျက်ရှိပေမဲ့ကုလသမဂ္ဂအဖွဲ့ကြီးငွေကြေးအကျပ်တဲနဲ့ကြုံတွေ့နေရတာနှစ်တော်ကြာပြီဖြစ်ပါတယ်ကမ္ဘာပြည်ထောင်တာတွေကိုဖြည့်ရှင်းရမှာကုလသမဂ္ဂအဖွဲ့ဝင်193နိုင်ငံရဲ့စီးလုံးညီညွတ်မှုနဲ့နိုင်ငံရေးစင်တာကကုလသမဂ္ဂအဖွဲ့ကြီးလိုအပ်နေတဲ့အရာတစ်ခုပဲဖြစ်ပါတယ်ခင်ဗျကျွန်တော်ရေးမတော်ပ
ါဘီယိုအမေရိကန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်းဘီယိုရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါရေဒီယိုအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နာရီကနေ10နာရီအချိန်နေပါပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jorus လောင်းတို့အပြင် VOE Facebook အစမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ပါတယ်ရှင
်။ခုဆက်ပြီးတရေချင်းချုပ်ကိုပြောပြပါမယ်အမေရိကန်ပြည်တော်စုမှာအင်္ဂါနေ့ကကိုရိုနာဗိုင်းရပ်စ်ကိုနောက်ထပ်ကူးစက်သူရေအတွက်4,000ရှိခဲ့တာကြောင့်ရောဂါပိုးစပြီးပြန့်နှံ့ကူးစက်ကြတဲ့ကဆိုရင်တရက်အတွင်းရောဂါပိုးကူးစက်သူရေအတွက်ထပ်ပြီးစံချိန်တင်သွားပါတယ်လက်ရှိရောဂါပိုးကူးစက်မှုအရေအတွက်ကိုမထိန်းချုပ်နိုင်ဘူးဆိုရင်တော့တရက်ကိုကူးစက်သူအရေအတွက်2,000ကျော်တိုးပြီးတသိန်းကျော်အထိရှိလာနိုင်တယ်လို့ကူးစက်ရောဂါဆိုင်ရာအမေရိကန်ထိပ်တန်းတာဝန်ရှိသူဒေါက်တာအန်သိုနီဖောက်ချီကလည်းအင်္ဂါနေ့ထက်လွတ်တော်ကြားနာပွဲတစ်ခုအတွင်းသတိပေးပြောဆိုသွားပါတယ်မြန်မာအင်ဒီဂျင်ထိုင်းနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကြောင့်ပိတ်ထားခဲ့တဲ့ကျောင်းတွေအဖျော်ရမကစားသောက်ဆိုင်တွေနဲ့အနှိမ့်ခန်းတွေလိုရောဂါပိုးကူးစက်မှုအန္တရာယ်မြင့်မားတဲ့ဖျော်ဖြေရေးနေရာတွေပြန်ဖွင့်ခွင့်ပြုထားပါပြီပြည်တွင်းမှာသတင်းစာပဲစတိုက်ရောဂါပိုးနောက်ထပ်ကူးစက်မှုမရှိတာကြောင့်မန္တလေးကလေးကချမှတ်ခဲ့တဲ့ကန့်သတ်ချက်တွေကိုပြန်လျှော့ပေးနေတာနံပါတ်5အဆင့်တိရောက်လာချိန်မှာပဲအခုလိုဖွင့်ခွင့်ပေးတာပါဒီထဲမှာဘိုးဘီဖြေလျှော့ပေးထားသလိုပြည်ပခီးသွားတွေကိုလည်းကန့်သက်ချက်နဲ့ထိုင်းနိုင်ငံအတွင်းဝင်ရောက်ခွင့်ပြုထားပြီးဖြစ်ပါတယ်။လူမလာမှာကျင်းပမယ့်အမေရိကန်သမ္မတရွေးကောက်ပွဲမတိုင်ခင်အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်ဝန်းတို့နောက်တစ်ကြိမ်တွေ့ဆုံနိုင်မယ်လို့မျှော်လင့်နေကြောင်းတောင်ကိုရီးယားသမ္မတမွန်ဂျေအင်ကပြောပါတယ်။သမ္မတမွန်ဂျေအင်ရဲ့မြစ်တာရက်ခံချက်ကိုသမ္မတအင်ဖြူတော်စီလက်တလောပြပို့ထားတယ်လို့လည်းတောင်ကိုရီးယားတာဝန်ရှိသူတူကဒီကနေ့ပြောပါတယ်။သမ္မတမွန်ရဲ့အနေအထားကိုအမေရိကန်ဘက်ကနားလည်သဘောပေါက်တဲ့အတွက်ဒီကိစ္စကိုဂိုင်တွယ်ဆောင်ရွက်နေတယ်လို့အဲ့ဒီတာဝန်ရှိသူကပြောပါတယ်ဒီအစိုးရကလက်တလို့အတည်ပြုလိုက်တဲ့ဟောင်ကောင်အမျိုးသားလူမျိုးရေးဥပဒေတစ်ခုကိုပထမဦးဆုံးအကြိမ်ဖြစ်အသုံးပြုပြီးဟောင်ကောင်ရဲတပ်ဖွဲ့ကလူ2ယောက်ထက်မနည်းကိုဒီကနေ့ဖမ်းဆီးလိုက်ပါတယ်ဟောင်ကောင်လွတ်လပ်ရေးအလံကန်ပြီးလွတ်လပ်ရေးတောင်းဆိုတဲ့တင်ကြေးတာတွေပေါ်ပြတဲ့စိုင်းဘုတ်ကန်ဆောင်မှုနဲ့ဖမ်းဆီးခဲ့တာပါဒီတိအလံပေါ်ပြတဲ့စိုင်းဘုတ်ကန်ပြီးလွတ်လပ်ရေးတောင်းဆိုတဲ့မျိုးသမီးတယောက်ကိုလည်းနောက်ပိုင်းမှာဖမ်းဆီးခဲ့ပါတယ်ဘူဒူညာပဲ VOE စီစဉ်တွေကတော့ဒီလောက်ပါပဲခင်ဗျာ COVID-19 အရေးပေါ်အခြေအနေကြောင့် VOE စီစဉ်တွေကိုပုံစံပြောင်းလဲထုတ်လွှင့်နေတာမှာညနေ6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုရရဆိုင်ထားပြီးမနေ့6နာရီကနေ9နာရီအထိအစီအစဉ်နဲ့ည9နာရီကနေ10နာရီအထိအစီအစဉ်တွေကိုထုတ်လွှင့်ပေးနေပါတယ် VOE ရုပ်သံသတင်းအစီအစဉ်တွေကိုပုံမှန်အတိုင်းထုတ်လွှင့်ပေးနေပါတယ် VOA စီစဉ်တွေကိုအားပေးနားဆင်ကြည့်ရှုကြတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်။ VOA သောတာရှင်များနဲ့တူပါမြန်မာနိုင်ငံမျိုးနိုင်ငံသားအားလုံးကိုဗစ် -19 အပါအဝင်ဘေးရန်ဒီဒီမှကင်းဝေးကြပါစေ။ကျွန်တော်ကြော်ကြော်သိမ့်ပါခင်ဗျာ။
This program has come to you from the Voice of America, Washington.